The Voice of America, Washington.
Welcome to The Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American အတန်ကနေ2023ခုနှစ်နိုဝင်ဘာလ22ရက်အင်္ဂါည VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်လေးပါ
ကျွန်တော်ကတော့ဝင်းမင်းပါဒီညထေတင်းရောက်သတင်းတွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါပါဒီညအထူးကြဆုံးသတင်းတွေထဲမှာတော့ဟာမက်စ်ခေါင်းဆောင်ကဖမ်းထားတဲ့တစ်စက္ကန့်တွေပြန်လွှတ်ရေးသဘောတူဖို့နှိမ့်နေပြီလို့ပြောလိုက်ပါတယ်နောက်ဂျာမန်ကာကွယ်ဝင်ကြီးကတော့ဒီနေ့ယူကရိန်းကိုရောက်သွားပြီးဆောင်းရာသီအကူအညီပေးဖို့ကတိပေးလိုက်ပါတယ်နောက်ကိုရီးယားကျွန်းဆွယ်တဲ့တင်းမာနေချိန်မှာအမေရိကန်စစ်သင်္ဘောကြီးလည်းတောင်ကိုရီးယားကိုဆက်ရောက်သွားပါပြီအခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးပါပါမက်ခင်လေး
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရှမ်းမြောက်ပလောင်အုတ်ချုပ်ခွင့်ရဒေသအုံဆွမ်းရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ကလေးတယောက်သေဆုံးပြီး၄ယောက်ဒဏ်ရာရခဲ့ပါတယ်
ဒီကောက်စီကတီအနမ်စန်ပက်ကနေကုံးစုံရပက်ကိုနော်လနဲ့ဒီလုံးကြည့်တယ်အဲ့ဒီလက်နက်ကြီးကြောင့်လေးငယ်တူတေဆုံးကြမှာလေးဦးတော့ခိုက်ခိုက်တန်ရရတယ်
TNL ရဲ့ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံကအုံဆွမ်းရတိုက်ခိုက်မှုနဲ့ပတ်သက်ပြီးပြောပြပေးသွားတာပါဒီသတင်းတွေနဲ့တူရခိုင်မှာ AA နဲ့စစ်ကောင်စီတို့တိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်ချင်းပြည်နယ်ကကနေဒီတောင်ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုချင်းကာကွယ်တပ်တွေကတိုက်ခိုက်ခဲ့ပါတယ်အလုသမားရေးဆောင်ရွက်နေတဲ့ဦးသက်နှင်းအောင်ကိုစစ်ကောင်စီကနောက်ထပ်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်ဆိုတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဒါပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်ဒါရီကိုမတင်ဆက်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟာမက်စ်ကဖန်စီရတဲ့တစက္ကန့်တွေပြန်လွှင့်ရင်မကြာခင်သဘောတူညီချက်ရနိုင်တယ်လို့ဟာမက်စ်ကောင်ဆောင်ကပြောလိုက်ပါတယ်အစ္စရေးရဲ့ပါလက်စတိုင်းထိုးစစ်စဖြစ်စေခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလ9ရက်ကဖန်ထားတဲ့ဒီတစက္ကန့်ပြန်လွှင့်ရင်ကာတာနိုင်ငံကနေတဆင်အစ္စရေးအမေရိကန်တို့နဲ့ဆွေးနွေးနေတာကနေပြည်ပရောက်ဟာမက်စ်ကောင်ဆောင်အစ်မေဟန်နီယက်ကအခုလိုပြောလိုက်တာပါဟာမက်စ်နဲ့သတင်းပတ်တွေချီကြားဆွေးနွေးကြတာကနေအခုလိုဖြစ်လာနေတာကိုကာတာရောက်နေတဲ့ဒီဟာမက်စ်ကောင်ဆောင်ဟန်နီယက်အပြင်နောက်ထပ်ဟာမက်စ်အဆင့်မြင့်ရာရှိအိုက်ဆက်ရစ်ကလည်းနိုင်ပိုင်းအတွင်းကိုသဘောတူညီမှုရနိုင်တယ်လို့ဒီနေ့ပဲပြောခဲ့ပါတယ်အခုလိုတစက္ကန့်တွေပြန်လွှင့်ရေးဆွေးနွေးနေတာကနေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေးနောက်ယာယီအပြစ်ခတ်ရစဲရေးအထိပါဆွေးနွေးနေခဲ့ကြတာလို့နှိစက်သူတွေကတော့ပြောနေပါတယ်ဒီထက်အစ္စရေးဘက်ကထိမ့်သိမ်းထားတဲ့ဖန်ထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လည်ရေးလဲပါတယ်လို့ဟာမက်စ်ကောင်ဆောင်တွေကဆက်ပြောထားပါတယ်ခင်ဗ
ျယူကရိန်းနိုင်ငံတွင်းကအရက်သားတွေနေတဲ့နေရာတွေကိုရုရှားကဒုံးကျည်တွေဒရုန်းယာဉ်တွေနဲ့တိုက်ခိုက်နေတဲ့အချိန်မှာပဲဂျာမန်ကာကွယ်ရေးဝင်ကြီးဘော်ရစ်ပစ်စတိုရီယက်စ်ကဒီကနေ့ခီဖ်မြို့ကိုသွားရောက်ခဲ့ပါတယ်ဂျာမန်ကာကွယ်ရေးဝင်ကြီးဟာအမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ယူကရိန်းကိုသွားပြီးနောက်တနေ့မှာပဲသွားရောက်တာလည်းဖြစ်ပါတယ်အေလွန်ပြီးခံမှန်းရခတ်ခဲတဲ့စောင်းရာသီကာလအတွင်းမှာယူကရိန်းကိုကူညီထောက်ပံ့ပေးသွားမယ်လို့နှစ်နိုင်ငံစလုံးကကာကွယ်ဝင်ကြီးတွေကပြောကြားခဲ့ကြပါတယ်။ဂျာမနီကအမေရိကန်ပြည်ထောင်စုပြီးရင်ယူကရိန်းကိုစီးရေးရဒုတိယအများဆုံးကူညီပေးနေတဲ့နိုင်ငံလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့တဲ့ဂျာမန်ကာကွယ်ဝင်ကြီးရဲ့ဒီခီးစဉ်မှာယူကရိန်းအတွက်2013ခုနှစ်နိုဝင်ဘာလအတွင်းဒီမိုကရေစီအရေးဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့10နှစ်မြောက်နှစ်ပတ်လည်အခါသမယနဲ့လည်းတိုက်ဆိုင်နေတာပါ။သူ့အနေနဲ့ယူကရိန်းပြည်သူတွေနဲ့သွေးဆီးညီညွတ်ချောင်းပြသဖို့လာရောက်ချင်းဖြစ်တယ်လို့တတိပြောင်မြောက်လာတဲ့ယူကရိန်းပြည်သူတွေကိုလေးစားဂုဏ်ယူတဲ့အနေနဲ့လာရောက်ချင်းဖြစ်ကြောင်းလည်းဝင်ကြီးကပြောပါတယ်2013ခုနှစ်ဒီမိုကရေစီရေးဆန္ဒပြမှုတွေဟာအခုရုရှားကကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲနဲ့ဆက်ဆက်နေတယ်ဆိုတာကိုယူကရိန်းသမ္မတဗလော်ဒီမီယာဇလန်စကီကလည်းသူ့ရဲ့မိန့်ခွန်းမှာဒီကနေ့ထည့်သွင်းပြောကြားခဲ့ပါတယ်ရှင
်ကိုရီးယားကျွန်းဆွယ်တဲ့တင်းမာနေချိန်အမေရိကန်လေယာဉ်တင်စစ်သမောကြီးကာလ်ဗင်ဆင်တောင်ကိုရီးယားကိုဆက်ရောက်သွားပါပြီမြောက်ကိုရီးယားထောင်လင်းဂျိုလူလွတ်တဲ့ရင်တောင်ကိုရီးယားဘက်ကတုံ့ပြန်မယ်လို့ပြောထားချိန်မှာဒီအမေရိကန်စစ်သမောကြီးဘူဆန်မျိုးကြီးကိုဒီနေ့ပဲရောက်ရှိသွားတာပါအခုလိုအမေရိကန်သမောကြီးရောက်လာတာကမြောက်ကိုရီးယားရဲ့နျူကလ িয়ার အဝေးထိပ်မဆိုင်လုပ်ငန်းစဉ်ကိုကြိုတင်ဟန်တားနိုင်ရေးတိုးမြင့်လောက်ဆောင်လိုက်တာလို့လည်းတောင်ကိုရီးယားရေတပ်ကထုတ်ပြန်ထားပါတယ်ဒီရေတပ်ထုတ်ပြန်ချက်ထဲမှာပဲဗိုလ်ချုပ်ကြီးကင်ဂျီဟွန်ကဒီစစ်သမောကြီးရောက်လာတာကမြောက်ကိုရီးယားချက်ထွင်လာတဲ့နျူကလ িয়ার နဲ့မဆိုင်ချင်းချမှုတွေကိုတောင်ကိုရီးယားနဲ့အမေရိကန်တပ်တွေမ မဟာမိတ်တွေအားကောင်းကောင်းကာကွယ်တုံ့ပြန်မှုတန်ဋိဌာန်ချတာတာကိုပြတာပါလို့ပြောလိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ထောက်လှမ်းချက်တူကိုလက်ဖြန်နိုဝင်ဘာ22ရက်နေ့ဒီဇင်ဘာ1ရက်ကြာပင်လယ်ဝါနဲ့ရှေ့တိယပင်လယ်ဘက်ကို UTV အာကာသတဲလွှတ်တင်ဖို့စီစဉ်ထားတယ်လို့ဂျပန်ကမ်းခြေဆောင်တပ်ကထုတ်ပြန်ထားပါတယ်ခင်ဗျာ။
ဩစတြေးလျနဲ့တရုတ်စစ်သင်းဘော်တွေတိုက်လူနီးပါးဖြစ်ခဲ့ရတဲ့အန္တရာယ်ဖြစ်စေတဲ့လုပ်ရက်တွေဖြစ်တဲ့အတွက်တရုတ်နိုင်ငံကိုဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီစ်ကတနင်္လာနေ့ကဝေဖန်ပြောကြားလိုက်ပါတယ်။ဒါပေမဲ့မကြသေးခင်ကတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံချိန်ကတော့ဒီကိစ္စကိုထည့်သွင်းဆွေးနွေးခဲ့ခြင်းရှိမရှိကိုပြောဖို့တော့ငြင်းဆန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အင်ကာနေတုန်းကနိုင်ငံတကာရေပိုင်နဲ့အတွင်းမှာရှိတဲ့ဩစတြေးလျစစ်သင်းဘော်အနီးတရုတ်စစ်သင်းဘော်ကဆိုနာဖွင့်သုံးခဲ့တဲ့အတွက်ဩစတြေးလျရေငုပ်သမားတဦးထိခိုက်ဒဏ်ရာရသွားတယ်လို့ဝန်ကြီးချုပ်အယ်ဘနီစီစ်ကပြောပါတယ်တရုတ်ရဲ့ဖြတ်သင်းဘောကကျင်းဝင်းနဲ့မညီတဲ့လုပ်ရက်အတွက်တရုတ်အစိုးရထံကိုမကျေနပ်ကြောင်းတင်ပြခဲ့တယ်လို့လည်းဩစတြေးလျကာကွယ်ရေးဝန်ကြီးကပြီးခဲ့တဲ့စနေနေ့ကပြောပါတယ်ဩစတြေးလျရဲ့အဲ့ဒီလိုပြောဆိုမှုတွေဟာလုံးဝမှန်ကန်မှုမရှိဘူးလို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဝူချီအန်ကမနေ့ကတုံ့ပြန်ပြောဆိုခဲ့ပါတယ်ဩစတြေးလျကာကွယ်ရေးဝန်ကြီးရဲ့ပြောဆိုမှုနဲ့စစ်သင်းဘောနှစ်စီးထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့ရတဲ့ဖြစ်စဉ်နှစ်ခုကြားမှာဩစတြေးလျဝန်ကြီးချုပ်အယ်ဘနီစီစ်ကတရုတ်သမ္မတရှီကျင်းဖင်နဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းလုံးကအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာကျင်းပတဲ့အာရှပစိဖိတ်ထိပ်သီးဆွေးဝေးပွဲပြင်ပမှာတရားတွေ့ဆုံခဲ့ကြပါတယ်ရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တရဲ့အင်ကာညသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံကရားဘက်မှာတော့လေကြောင်းကတိုက်ခိုက်ခဲ့တဲ့လေယာဉ်မောင်းပုံမှုကိုကင်းနီကာကွယ်တပ်ဘက်ကဖမ်းဆီးမိခဲ့တယ်လို့ပြောလိုက်ပါတယ်။ကရားပြည်နယ်ဒေသခေါ်ကင်းနီဒေသအတွင်းလေကြောင်းကနေပုံချဲတိုက်ခိုက်နေတဲ့ကေအမျိုးသားချက်လျင်ကိုကင်းနီတပ်ပေါင်းစုကနိုဝင်ဘာ17ရက်နေ့မှာပြစ်ချနိုင်ခဲ့ပြီးတဲ့နောက်လီမူနှူးတဲ့ကတူးကိုဖမ်းဆီးရမိထားပြီလို့ကင်းဒီမျိုးသားများကာကွယ်တက် KNDF ဥက္ကဋ္ဌခွန်ဘီ2ကဒီနေ့ VOA ကိုအခုလိုအတည်ပြုလိုက်တာပ
ါအခုဆိုရင်ကျွန်တော်တို့ဒီ17ရက်17လမှာပေါ့နော်ဆက်တင်လိုက်တဲ့ operation စစ်စင်ရေးကနေပြီးမှပေါ့နော် K8 မျိုးသားလီရင်ကိုကျွန်တော်တို့ပြစ်ချနိုင်ခဲ့တယ် K8 လီရင်ကပေါ့နော်ဒီဖရူဆိုဟိုမြို့နယ်ဖက်မှာပေါ့နော်တနေရာမှာဒါကြားခဲ့ပြီးမှကျွန်တော်တို့အခုလီမူနူးကပေါ့နော်အဲ့မှာခုံထွက်တယ်ဆိုတော့ကျွန်တော်တို့တွေ့ခဲ့တယ်အခုဆိုရင်ဒီမူနူးထက်ကမိန်ဖက်လော့ပေါ့နော်ဒီပုံမူခိုင်တန့်မိုးပေါ့ကိုကျွန်တော်တို့ဖမ်းဆီးရမိထားပါတယ်ကျွန်တော်တို့19ရက်နေ့ညနေခင်းလောက်မှာပေါ့နော်ဖမ်းမိထားတယ်ပုံမူခိုင်တန့်မိုးကအသက်43နှစ်ဖြစ်ပြီးမှပေါ့နော်ဒီသူ့ရဲ့တွဲဖက်ပိုင်လော့ကတော့ဘူဇာနီမောင်ကတော့ပေါ့နော်ဒါလူမြောက်နေစေပဲဖြစ်ပါတယ်
အခုလိုဖန်ထားတဲ့ပုံမှုကိုစစ်ဆေးမင်းမြန်းမှုတွေပြီးရင်ဥပဒေကြောင်းအရအရေးယူသွားမယ်လို့လည်းကွန်ပျူတာကဆက်ပြောခဲ့ပါတယ်ခင်ဗျာ
။အင်တာနက်အွန်လိုင်းရာဇဝတ်မှုနဲ့တန်တရားရှိသူ3000ကျော်ကိုမြန်မာနိုင်ငံကဖမ်းဆီးပြီးတရုတ်နိုင်ငံကိုပြန်ပို့ခဲ့တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နဲ့မြန်မာဥပဒေထိန်းချုပ်ရေးအရာရှိတွေအနေနဲ့ဒီအွန်လိုင်းလိမ်လည်မှုတွေကိုစက်တင်ဘာလကလေးကနှိမ်နင်းခဲ့ရမှာမြန်မာအာဏာပိုင်တွေကလည်းဒီတန်တရားရှိသူပေါင်း3000ကိုဖမ်းပြီးတရုတ်ဘက်ကိုလွှဲပေးခဲ့တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။အခုလိုတရုတ်ဘက်ကိုပြန်လွှဲပို့ခဲ့သူတွေထဲမှာတရုတ်နိုင်ငံသားတွေကိုလိမ်လည်ခဲ့တဲ့ရာဇဝတ်ကိုင်းတွေကိုငွေကြေးထောက်ပံ့သူနဲ့ဥဆောင်သူစုစုပေါင်း63ဦးပါဝင်ပြီးထိရောက်တဲ့ရလက်ထွက်ခဲ့တယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြခဲ့ပါတယ်။ဒါ့အပြင်တရုတ်အစိုးရသတင်းမီဒီယာကလည်းအွန်လိုင်းလိမ်လည်မှုကြီးထဲမှာတန်တရားရှိသူတသိန်းကျော်ဟာတရုတ်အနောက်တောင်ပိုင်းနဲ့နေဆက်ထိဆက်နေတဲ့မြန်မာနိုင်ငံထဲမှာရှိတဲ့လိမ်လည်တဲ့နေရာပေါင်း1000ကျော်ကနေစဉ်လိမ်လည်မှုတွေလုပ်ခဲ့ကြတယ်လို့ထုတ်ပြန်ခဲ့ပါတယ်။အခုလိုရာဇဝတ်ကိုင်းတွေပေါ်နှိမ်နင်းမှုတွေကိုတရုတ်ရဲတပ်ဖွဲ့အနေနဲ့စက်တင်ဘာလတည်းကစတင်လှုပ်ဆောင်ခဲ့ပြီးဒီလာထဲမှာတော့ရဲတွေတုံးနှုံနဲ့ရုတ်တရက်အလင်းမြန်စီးဝင်မှုတွေပါလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရသတင်းဌာနမှဖော်ပြထားပါတယ်ရှင်
။မြန်မာနဲ့နေဆက်အိန္ဒိယဘက်မီဇိုရမ်မြောက်ဒုက္ခသည်တွေကိုအိန္ဒိယဘူအစိုးရကူညီမှုမရှိဘူးလို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့အခုနှစ်စောပိုင်းမဏိပူရပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့လူမျိုးရေးပဋိပက္ခတွေကလည်းမီဇိုရမ်ပြည်နယ်တွေကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့လွန်ခဲ့တဲ့လအနေငယ်အတွင်းအိန္ဒိယဘူအစိုးရထံရူပီ10သန်းကူညီပေးဖို့ပြည်နယ်ဝန်ကြီးချုပ်ဇိုရမ်ထန်ကားကစာရေးပြီးအချိန်ချင်းတောင်းဆိုခဲ့ပေမဲ့အခုချိန်အထိတပြားတစ်ချက်မှမပေးခဲ့ဘူးလို့အိန္ဒိယအခြေစိုက် The Telegraph သတင်းမှာဖော်ပြလိုက်တာပါ။အိန္ဒိယမြန်မာနိုင်ငံချင်းပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေကလည်း ဘေကင်းရေးမီဇိုရန်ပြည်နယ်အတွင်းထွက်ပြေးခုလုံလာသူထောင်နဲ့ချီရှိနေတာမှာမီဇိုရန်အစိုးရကပဲတာဝန်ယူကူညီပေးနေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်မီဇိုရန်ပြည်နယ်အတွင်းမှာဝင်ရောက်ခုလုံနေကြတာအခုဆိုရင်နှစ်နဲ့ချီကြာမြင့်လာနေပါပြီ။အလားတူပဲမဏိပူရပြည်နယ်အတွင်းမီတိုင်းလို့ခေါ်တဲ့ကသဲလူမျိုးတွေနဲ့ကူကီမျိုးနွယ်စုတွေကြားအခုနှစ်စောပိုင်းမှာဖြစ်ပေါ်ခဲ့တဲ့လူမျိုးရေးပဋိပက္ခကြောင့်မီဇိုရန်ပြည်နယ်ကိုထွက်ပြေးခုလုံလာသူ12,000လောက်ရှိနေပြီးအဲ့ဒီလူတွေကိုလည်းမီဇိုရန်ပြည်နယ်အစိုးရကပဲတာဝန်ယူစောင့်ရှောက်ပေးနေရတယ်လို့ဆိုပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာတော့လိင်တူချင်းလက်ထပ်ခွင့်ကိုဝန်ကြီးအဖွဲ့ကအတည်ပြုလိုက်ပြီးမကြခင်လွှတ်တော်ကိုဆက်တင်သွားမယ်လို့ဆိုပါတယ်။ထိုင်းဝန်ကြီးချုပ်ဆက်တတာဗီစင်ကအခုလိုအားလုံးလက်ထပ်ခွင့်ညီမျှရေးမူကြမ်းကိုသူ့အစိုးရအဖွဲ့ကအတည်ပြုပြီးလွှတ်တော်ကိုနောက်လဒီဇင်ဘာ12ရက်နေ့မှာဆက်တင်သွားမယ်လို့သတင်းတောက်တွေကိုဒီနေ့ပြောလိုက်ပါတယ်။ဒါ့အပြင်ထိုင်းအစိုးရဒုတိယပြောခွင့်ရကရွန်ပုံပုံကလန်းကလည်းအခုလိန်တူချင်းလက်ထက်တာခွင့်ပြုနိုင်မှုအစိုးပြုထားတဲ့ဥပဒေမူကြမ်းတွေကစကလုံးပြင်ဆင်ထားပုံကိုရှင်းပြထားပါဗျ။ဒီပြောခွင့်ရကရွန်ကပဲအခုလိုပြင်ဆင်ဖို့အတည်ပြုပြီးလွှတ်တော်တင်ရတာကတခြားလိန်တူလိန်ခွဲတွေလိုပဲလိန်တူချစ်သူတွေကဒန်းတူအခွင့်အရေးရအောင်ဖြစ်ပြီးပြင်ဆင်ခန်းစား권ကိုပါဒီလိန်တူအိမ်တော်ဘက်တွေအနေနဲ့ဆက်ပြင်သွားမယ်လို့ရှင်းပြခဲ့ပါဗျ။အခုနောက်လာတင်မယ်မူကြမ်းကိုလွှတ်တော်ဘက်ကအတည်ပြုပြီးဥပဒေဖြစ်လာချိန်မှာတော့ထိုင်းဘရင်မဟာဘာဂျီယာလောင်ခွန်းကလည်းလက်မှတ်ရေးထိုးထုတ်ပြန်ပေးရမယ်လုပ်ငန်းစဉ်ရှိအောင်မယ်လို့တော့ထိုင်းအရာရှိတွေကပြောပါတယ်တကယ်လို့အားလုံးအတည်ပြုပြီးချိန်မှာတော့ထိုင်းနိုင်ငံအနေနဲ့ထိုင်းဝမ်နဲ့နီပေါ်ပြီးလျင်အာရှဘက်မှာဒီလိန်တူလက်ထပ်ခွင့်ကိုတတိယမြောက်ခွင့်ပြုပေးလိုက်တဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မခင်လေးပြောပြခဲ့တာပါရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ရှမ်းမြောက်ပလောင်အုတ်ချုပ်ခွင်ရအုံဆွမ်းရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့သတင်းကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်အုတ်ချုပ်ခွင်ရဒေသအနန်းဆန်းမြို့နယ်အုံဆွမ်းရွာမှာစစ်ကောင်စီတပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြာရောက်ပောက်ကွဲခဲ့တဲ့အတွက်ကလေးတယောက်တိဆုံးပြီးတော့လူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတစ်တုံညာနှစ်ခွန်စစ်စင်ရေးစခဲ့တဲ့နောက်ပိုင်းမှာကလေး၁၄ယောက်အပါအဝင်အရက်သား50ကျော်တိဆုံးထိခိုက်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ100ကျော်ရှိနေတယ်လို့အများစုဟာလေကြောင်းကဘုံကျဲတာနဲ့လက်နက်ကြီးပစ်ခတ်တာခံခဲ့ရတဲ့အတွက်ကြောင့်ဒေသရင်းအခြေစိုက်တအောင်းအမျိုးသမီးအဖွဲ့ကပြောပြပါတယ်။ရှမ်းမြောက်မှာရှိနေတဲ့နောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ10/29စစ်စင်ရေးစတင်ပြီးနောက်မှာညီနောင်မဟာမိတ်၃ဘွဲ့ကအရေးပါတဲ့မြို့ကြီးတချို့နဲ့ယာနဲ့ချီတဲ့စစ်ကောင်စီတပ်စခန်းတွေတင်းယူခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကတက်ခိုက်တာလက်နက်ကြီးနဲ့နေစဉ်ရက်ဆက်ပစ်ခတ်တက်ခိုက်တာတွေရှိခဲ့တာပါဒီအပိုင်းအတွင်းမှာတော့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကဘုံကျဲတာလက်နက်ကြီးပစ်ခတ်တာတွေရှိခဲ့ကြောင်းဒေသခံတရင်အရင်းမြစ်တွေက VOA ကိုပြောပါတယ်မနေ့20ရက်နေ့ညသကောင်ရံအချိန်မှာနမ်ဆန်မြို့နယ်အုံဆွန်မြွာမှာလက်နက်ကြီးကြီးကြားရောက်တာကြောင့်ထိခိုက်ဒေဆုံးတာတွေရှိခဲ့ကြောင်းတအောင်းအမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတူကအခုလိုပြောပါတယ်အမနေ့
ညကညသကောင်ရံအချိန်အဲဆမနာကျော်ရတာဆိုတော့အုံဆွန်မြွာတောင်မင်းမြို့နယ်နိုင်ငံမြို့နယ်ခွဲမှာရှိတဲ့ဒီဆမနာကျော်ကနေဒီမှာဖြစ်လာတဲ့လက်နက်ကြီးကသူတို့ရဲ့အိမ်မှာကြာတာအိမ်မှာကြာပြီးမှဒီကလေးတယောက်တည်တယ်ပြီးသူမိဘနှစ်ယောက်ရှိတယ်သူရဲ့အကိုရှိတယ်ပေါ့နော်ပြီးအမီမရှင်ကဒီကလေးတယောက်လည်းပြန်ဖြီးထားတယ်ပေါ့နော်ဖြီးရကလေးယောက်ကလေးတယောက်ကတော့တည်တယ်ပေါ့နော်နမ်ဆန်မြို့နယ်အုံဆွန်အုပ်စုအုံဆွန်ရွာ
စကူရဲ့နေညဆင်နိုင်အခါမှာတော့နမ်ဆန်မြို့နယ်မြို့သိရွာမှာစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်ကလေးငယ်တယောက်အပါအဝင်2ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့ပါတယ်20ရက်နှစ်နေကင်းမှာတော့နမ်ဆန်မိုင်းငော့ဘက်ကနေမြို့တစ်ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပြီးပန်နင်းရွာမှာလက်နက်ကြီးကြတာကြောင့်အဖွားအုပ်တူထိခိုက်ခဲ့ကြောင်းဆက်ပြောပါတယ
်။မနေ့က20ရက်နေ့ကတော့ဒီနမ်ဆန်ကနေမြို့တစ်ကိုပစ်လိုက်တဲ့အချိန်မှာလက်နက်ကြီးကဟုတ်ဖက်ပန်နင်းအုပ်စုပန်နင်းရွာမှာလည်းကြားတယ်။ဆိုတော့ဒီအဖွားတူထိတယ်ပန်နင်းရွာအဖွားတူပေါ့နော်။သူအရချီတော်ရမှာချီတယ်သူအိမ်မှာပဲနေတယ်အမလက်လက်ကြီးကဒီသူသူရဲ့အိမ်ရှိလမ်းမှာကြတယ်ခြံထဲမှာကြတယ်ပေါ့နော်ဟွာပေါ့နော်သူအသက်က80ကျော်ပြီအလားမမီတော့
ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာညီနောင်မဟာမိတ်၃ဘွဲ့ရဲ့10/29စစ်စင်ရေးစတင်ပြီးနောက်မှာအရသာတေဆုံးသူ53ဦးနဲ့ထိခိုက်သူ101ဦးရှိခဲ့ပြီးအ ဲ့ဒီထဲမှာတေဆုံးကလေး14ဦးနဲ့ထိခိုက်9ဦးပါဝင်ကြောင်းအများစုဟာလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဖြစ်ကြောင်းအခုလိုဆက်ပြောပါတယ်
လာတဲ့ဒီအော်တိုဘန်ဆက်ကနေမြေကြီးနေချီကနော်ရထားတဲ့နာဒီပြီးဆုံးတဲ့သူကတော့93ဦးရှိတယ်ဒီတရားရတဲ့သူက193ဦးရှိရယ်ဗောနော်ကဲဒီလူကြီး93ရထဲမှာစင်တော့တလီက14ရောက်ပါတယ်ကြာ14ရောက်ပါတယ်ဒီပြီးဆုံးတာဗောနော်ပြီးရင်တရားရတာကကလေးတက်တဲ့9ရောက်ဗောနော်အများဆုံးကတော့ဒီခိခိုက်တေဆုံးရတဲ့အကြောင်းရင်းကတော့လက်နက်ကြီးနဲ့ပစ်တဲ့ဟာပြီးရင်ဒီလေးကြီးနဲ့ပုံကျဲတဲ့ဟာလေးပေါ့
တေဆုံးထိခိုက်သူအများစုဟာနောင်ချိုကြောင်မဲလာရှိုမန်တုံနမ်ဆန်သိန်းနီကုတ်ခိုင်မုံကိုကျူကုတ်ပန်ဆိုင်မြို့နယ်တွေကဖြစ်တယ်လို့ဆိုပါတယ်တအောင်တက် DNL ကလည်းလက်နက်ကြီးထိမှန်တာကြောင့်နမ်ဆန်မြို့နယ်အုံဆုံရွာမှာကလေးတယောက်တည်ဆုံးပြီး၄ဦးတန်ရာရကြောင်းနဲ့နမ်ခမ်းမြို့ကိုလေကြောင်းကဘုံကျဲတိုက်ခတ်ကြောင်းသတင်းထုတ်ပြန်ထားသလို TNL ရဲ့ပြောဆိုခွင့်ရှိသူတာဝန်ခံကလည်းအခုလိုအတည်ပြုပြောဆိုပါတယ
်။နေ့ညပေါ့လေနော်20ရက်နေ့ဒီညနေ9နာရီဝန်းကျင်ပေါ့လေစစ်ကောက်စစ်ကတိဟာနမ်ဆန်တက်ကနေဒီအုံဆုံရွာဘက်ကိုနော်လက်နဲ့ကြည့်သလုံးဖြစ်တယ်။အဲ့ဒီလက်နဲ့ကြည့်ကြောင်းကလေးငယ်တူတည်ဆုံးပြီးတော့မှ၄ဦးတော့တိုက်ခတ်တန်ရာရတယ်။
ဒီကနေ့တော့တိုက်ပွဲသတင်းမရှိသေးကြောင်းသတင်းရရင်ည9နာရီခန့်မှာတိုက်ပွဲသတင်းထုတ်ပြန်မှာဖြစ်ကြောင်း TNL ရဲ့ပြောရေးဆိုခွင့်ရှိသူယုံတာဝန်ခံကပြောပါတယ်ကိုကန့် MNDAA ကလည်းဒီနေ့တိုက်ပွဲသတင်းထုတ်ပြန်တာမရှိသေးသလိုပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာလည်းအကြောင်းမပြန်သေးပါဘူးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနှိုင်းရေးမှူးယုံ UNOCHA မြန်မာကတော့အောက်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်း 5,000 နီးပါးရှိသွားပြီလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုဇော်ဝန်းလိုင်ပြပြခဲ့တာပါ။အခုတော့ရခိုင်ဘက်ကသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA အဖွဲ့ကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။ပေါက်တုံးမြို့ပေါ်မှာစစ်ကောင်စီနဲ့ AA အဖွဲ့ကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းရေကြောင်းတွေကနေဘုံကျဲတိုက်ခိုက်နေတယ်လို့မင်းပြနဲ့ရတိတော်မြင့်နေတွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါဗျ။နောက်ဆုံးရရခိုင်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်လာလာတဲ့သတင်းကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။ရခိုင်လက်နက်ကိုင်အေအဖွဲ့စီကနေစစ်ကောင်စီပြန်လည်တင်းယူထားတဲ့ရခိုင်မြောက်ပိုင်းပေါက်တော်မြို့ပေါ်မှာဒီကနေ့နေ့လယ်12နာရီကျော်လောက်ကနှစ်ဖက်အပြန်အလှန်တိုက်ပွဲပြင်းထန်နေတယ်လို့ပေါက်တော်ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့လက်နက်ကြီးလက်နက်ငယ်တွေအပါအဝင်ရေကြောင်းလေကြောင်းတွေကပါဘုံကျဲတိုက်ခိုက်နေတယ်လို့ပေါက်တော်မြို့အနီးမှာရောက်နေတဲ့ဒေသခံတူက VOA ကိုပြောပါတယ်
။ဒီကင်းပါ7နာရီဝန်းကျင်လောက်မှာမဖက်တိုက်ခွင့်ပြကြရလို့ပြရပါတော့။ဟောအဒီမှာပဲသူမြေပြင်ကနေလက်နေကြီးတွေလမ်းထူးတယ်။အဲ့မကြောက်နာရီဝဲကြော်ကြော်လောက်ဟောဒီစစ်ပစ်ပကနေရဟန်းဒီစီရောက်လာပြီးတော့မြို့မြို့အနှံ့ပေါ့လေပက်ပက်ပြီးတော့လို့တနေ့တနေ့လမ်းပစ်တယ်။ဟောဘုံတွေလေးကြီးကြီးတာရှိတယ်ပေါ့နော်။တောက်ချက်ပဲ7နာရီလောက်ကနေဖြစ်တာရဟန်းရင်က9နာရီလောက်မှပြန်တော့တယ်ပြီးရင်ဟောအခုထက်ရောက်နေတယ်ခုရထရောင်နေ3နိုင်ခွေကြော်ကြော်လောက်မှပြန်ရောက်တော့ပေါ့နော်အခုလေဟိုရဟိုင်းနဲ့ပြစ်နေတာမျိုးအနှံ့ပေါ့လေမျိုးတင်းရင်လည်းပြစ်မိတယ်လို့ပြစ်နေတာရှိပါတယ်
ပေါတော်မျိုးကိုပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကရခိုင်လက်နက်ကိုင်အေအဖွဲ့ကတင်ယူခဲ့ပြီးနောက်စစ်ကောင်စီကအင်အားအလုံးရင်းနဲ့ပြန်လည်တိုက်ယူခဲ့တာဖြစ်ပြီးအဲ့ဒီချိန်ကလေးကမြို့ကန်တော်တော်များများဘေးလွတ်ရာကိုထွက်ပြေးသွားနိုင်ပေမဲ့မြို့တွင်းပိတ်မိနေသူတွေလည်းကြံရှိနေသေးတာပါပေါတော်မျိုးအနီးအနားကျေးရွာမှာနေတဲ့ဒေသခံတူကတော့အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ပြေးစရာနေရာလည်းမရှိတော့သလိုဒေသခံတွေလည်းတော်တော်ဆိုးရင်ကြောက်လန့်နေကြရတယ်လို့ပြောပါတယ
်ဆိုးရင်ကြောက်ကြတော့တအားကြီးရှိပါသေးရှာရင်အော်ရေးကြည့်ပြရတဲ့တအားကြီးကြောက်နေတယ်哦再多些的阿姨去了讲讲伢的嘞要他去那里的阿姨叫他来可能伢的不是啥子伢的伢的夸夸的对呀伢就阿姨去了嘞那那你讲你说你嘞你那边来来的阿姨说你嘞不能伢可能伢的不是不嘞
ပေါက်တော်မျိုးပေါ်မှာပိုက်မိနေသူတွေထဲမှာတက်ကြီးရွယ်အိုတွေကလေးတွေကိုဝင်ဆောင်မိခင်တွေနဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေလည်းပါဝင်နေတာဖြစ်ပြီးစစ်ကောင်စီကသူတို့ကိုအပြင်ထွက်ပြေးခွင့်ပိတ်ပင်ထားတာလည်းဖြစ်ပါတယ်လက်ရှိပေါက်တော်မျိုးပေါ်မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ပိတ်မိနေသူတွေအတွက်အသက်အန္တရာယ်ရှုံးရတဲ့အတွက်စစ်ကောင်စီအနေနဲ့ပိတ်မိနေတဲ့ဒေသခံပြည်သူတွေကိုပြန်လွှတ်ပေးတင်တယ်လို့လည်းအနီးအနားကျေးရွာတစ်ခုကိုထွက်ပြေးတင်းရှောင်နေရတဲ့ပေါက်တော်ဒေသခံတို့ကပြောပါတယ
်ကျွန်တော်ဆိုရင်ဒါကတော့ဒီမျိုးပေါ်မှာပိတ်မိနေတဲ့သူတွေပေါ့နော်အရာရှိရှိသေးတယ်ဒီလူတွေကိုဒီလိုမျိုးထဲမှာဒါတက်ကြီးတွေပါတယ်ခလေးတွေပါတယ်ကျွန်တော်တိရတက်တော့ဆိုရင်ဒါဖန်ထားတဲ့အထက်မှာဟိုစစ်ကောက်စီရဲ့ဝန်ထမ်းတွေပါတယ်ကျဆမားတွေပါတယ်အဆွေရဝန်ထမ်းတွေစစ်ကောက်စီလောက်ကဝန်ထမ်းတွေပါတယ်ပေါ့နော်ဒါခလေးလာသားယူခလေးငွေ bari da ko sa mu tin ne bari da da sakaw si ga pan ha ri che ma bo le di di ha ri go a myat song pyan lwet pu lo le sa paw si ni na da myu tin ma da sakaw yu ni ya bo le da ga ya da ti tu de go ho dai na lwet pu yo a lo myu ka ko yu wi ni ne di lu ri go a myat song a pyin thauk pi bo lo le sakaw si ni ne ho dai ri go a myat song lwet pi bo lo le pai mi ni de tu a pyin thauk bo lo le pan ha ri da a pyin mi de tu de go a myat song lwet pi bo lo le a myat song so Changing or Lubby Bolo, that Kusuina, that good internavy, you have a penny, Diluga, Shimue, Diluatani, Suing Yare, Nariad or Suing Bukomari.
Digging it, I wet chin in a patabido, Yakan Lenaka, a Puebaga, Tazonia, Tobian, Aramishi, Bibime, Sekonsi, Bagaro, Tia Bank, Yakan Binema, Taiwari, Pipwara, Shire, Lup, Yosu Tara Shibare, Yakan Binema, Sekonsine, Yakan Lenaka, E. Pueja, Bigger, and Noemala, Satonia Negrega, the Jobian Taiwari, Saddinga, Pibi, Digging it, Tile, Pauto, a Pawin, Mune, Chuma, Taiwari, Sele, Pientanira, Pibare, Leshi, Chindi, Taiwari, Yau, Nia Sunqua, Tobi, Tenshang Yadu, Natanjo, Tishinid Lu, Tison Tika, Dan Yadu, Leshinira. Dadian type West Sapida Negrega, Diginity, Second Siga, Yakin be doing Kongzi, Sissin Muguyo, Golan Yilan, Dwalaya, Lanyo Alango, Paytara Jow, Data doing a jet dead winner, Yensinijara, Le Pibarekmia
Yakima, type where is the type chine, a jungle, Kusan Joga, Jabia Bigaraba, a Kusala Biro, Chendine, the Gine Dine, and many time banga, type where the name is Susit in Biatari Jungle, Le Bijamare, Chendine, Canadi Dambo Mata Suetare, Sitters Kango, Chinka Wait up where you got, digging it when you out like Nangavare, type where Bintan be Napat Tiga, Jaso Mujima be me, Sakango, think by Nangere, look out way, a pretty gap your barry, Sikansi got Lena Jipi Kalu, the Gine Dine Michi Numa, you are that Ute song at the loo, the Gine Dine end of Numa, Sitter, Lijan Taikamu. Yet that Tigai Tisona Relation Ibare, Chimbine, Many Diners, Gain Dinega, Digging it, Chinery, Susie, the name people Tarago, go in Kama, Jabiba machine.
Chimbine, D. Damio, Canadian Damoma, Taswetare, Sit that Tasakango, Chinka Way, the Wet Hoopite, PDF, Solanga, Noima Sanya, Manabanga Salu, Wayout Taikai Karaba, Nanai Niba Taikai Pia now, Sakango, Tain by Nangabi, Sit up Baga, Tison Dune, Twapi Dadu Rishinid Lu, Kaway, the Wet Wind Ule, Jaso, Gavare. Sakango, be that they bite Nanga the low. Lena do let they see Yami get a low PDF sola down when she do duga, Viego, Piovare.
Tomorrow, the Mene, Lina, Gani, Sapima, like I said, be Chona in Matukama, Tomorrow, the Sakango, Tainai, they hope. Lima Garo, Tomorrow, Tolani, Yabori, a Dutch Tolito, and also Pidab or not, Hopulan Jong. The Saga Sabet Gani, Nayau, be there, Payau, Domman Hane.
ကျန်တဲ့လူကတော့ထုတ်ပြကြတယ်ကျွန်တော်တို့ရဲဘော်တယောက်ဒီတိုက်တရတော့အတက်ကူလူရန်ပါတော့ဘာမှရဲဘော်တယောက်ကြွားသွားတယ်ဟုတ်ဒီကျွန်တော်တို့လက်နဲ့ငယ်ဆယ်နဲ့ကျော်နဲ့ခဲရနေပေါ့ချင်းပြည်နယ်ဒုတိယအမြင့်ဆုံးတောင်ဖြစ်တဲ့ကနေဒီတောင်မှာစစ်တပ်ကအင်အား 300လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးကာကွယ်တပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်စစ်တပ်ဘက်က၄ချောင်းကနေပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ် ဒီတိမ်မျိုးနယ်ထဲမှာတော့မြစ်ချေမျိုးအမှတ်9ရပ်ကွက်မှာရှိတဲ့မြင်းမွေးမျိုးရဲ့တပ်မှာတပ်ဆွဲထားတဲ့စစ်တပ်ဟာနိုဝင်ဘာ20ရက်ညနေပိုင်းမှာတိုက်ပွဲဖြစ်တာမရှိဘဲကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်IGJ ရွာကအသက်30ကျော်မျိုးသမီးတူလက်နက်ကြီးထိမှန်တေဆုံးခဲ့ပါတယ်မြင်းမွေးမျိုးရဲ့တပ်နဲ့IGJ ရွာဟာတမိုင်ခွဲနီးပါးကွာဝေးပြီးလက်နက်က ကလေးငယ်တွေပါဝင်6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်၄နာရီလောက်ပါလားခင်ဗျာလင်းနဲ့ဒီနဲ့လမ်းပြတာကျွန်တော်တို့ဂျီဇူတယောက်ဟိုခိုင်မချိုးဆိုတဲ့ကလေးမတယောက်ကိုလက်နဲ့ဒီဒဲမှန်သွားပြီးဒီနေ့ပြီးဆုံးတယ်ဗျာလက်နဲ့ဒီနဲ့နှစ်ချက်ပြတာနှစ်ချက်လုံးမှန်ပြီးတော့ကျွန်တော်အလောင်းကိုတည်ခဲ့တဲ့အချိန်မှာမျက်နှာထုတ်ချင်းပေါက်ဒဏ်ရာလဲရတယ်ဗျာကိုလူပြန်ကားရီရင်ပတ်ရောကိုယ်စုတ်ပြတ်တက်လို့ memory တောင်သူရရင်သူလုပ်နေတဲ့ memory ပေါ့သူကတောက်ပြီးမူးပြီးရင်ချက်ပြစ်တာကြတယ်အခုမနေ့ကလည်းဒဇင်ဘက်မှာည7နာရီတော့လှမ်းပြစ်တာဗျအဲ့ရောလှမ်းပြစ်လို့ကြတော့ကလေးနှစ်ယောက်နဲ့ပြည်သူ၄ယောက်ပေါ့အဲ၄ယောက်ဖြစ်ရဗျ6ယောက်ဖြစ
်အဲ့ဒီမြင်းမွေးမျိုးရဲ့ task scan ကိုအခု2023ခုနှစ်ဖေဖော်ဝါရီ17ရက်တုန်းကလည်းဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့မှုပါတယ်စစ်တပ်ကတိုက်ဆုံမှုရှိသလိုလေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်အဲ့နောက်ပိုင်းမှာစစ်ကောင်စီဟာကြေးရွာတွေဘက်ကိုလက်မြေရှင်းလင်းမှုတွေကြောင်းတောင်းနဲ့ချီတဲ့ဒေသခံတွေဖေးလို့ရကိုတင်းရှောင်ခဲ့ရတာပါစစ်တပ်ပြန်သွားတဲ့အချိန်မှာကြေးရွာတွေရဲ့ကိုပြန်လည်ဝေရောက်နေထိုင်ချိန်မှာအခုလိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ အရက်သားတွေထိမှန်နေတာလည်းဖြစ်ပါတယ်ဒါကတော့ချင်းပြည်နယ်မကွေးတိုင်းကအခြေအနေပါစကိုင်းတိုင်းအထက်ပိုင်းအင်းတော်မြို့မှာလည်းနိုဝင်ဘာ19ရက်နဲ့20ရက်တို့မှာစစ်ကောင်စီဘက်ကတိုက်ပွဲဖြစ်တာမရှိပဲလေကြောင်းကပစ်ခတ်လို့အရက်သားတွေထိခိုက်သေဆုံးခဲ့ရတယ်လို့အင်းတော်မြို့ကသူကပြောပါတယ
်တဘာဘက်ကသူလေကြောင်းနဲ့လာပြီးပြည်ရအဲ့ကျွန်တော်ပြည်သူတွေဒီတုံးရောက်တော့အဲ့မှာဆိုတော့ပြင်းထန်လက်တိုင်းအဖြစ်ပဲအဲ့ဆိုတော့တုံးကြီးဒီတုံးတော့ကျွန်တော်တို့ဟိုအဲ့ဒီလေကြောင်းကလည်းလေသူတို့ကတနတ်တင်နေလေပြစ်တယ်လေအဲ့လိုမျိုးရှိတယ်ကျက်ပွဲမရှိဘူးရာဒီအဲ့ဒီဖြစ်လာဖြစ်လာတဲ့အချိန်တိုင်းကိုဒီဒီတိုင်းရင်းနဲ့သူတို့ဟိုဖြစ်လာတယ်လို့ဖြစ်တာပါဗျာအဲ့လိုပုံစံမျိုးပါမင်းရုံးကလူကြီးဟိုတမီးတမီးရုံးကပေါ့ဗျာတော့ကျွန်တော်တို့လူကြီးကအဲ့19ရက်မြောက်ရုံးကတော့တုံးကြီးတော့ဖြစ်တယ်သူတို့အဲ့ဒါလာပြစ်တာပို့နေတော့
အင်းတော်သတင်းတွေကိုဖော်ပြပေးနေတဲ့ Indo Revolution IR လူမှုကွန်ရက်ဆာမျက်နှာမှာတော့အမျိုးသမီးတဦးသေဆုံးပြီးမျိုးသမီးတဦးနဲ့မျိုးသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါအပြင်မန္တလေးမြကြီးနားလမ်းပိုင်းမှာလည်းတိုက်ပွဲတွေဖြစ်နိုင်တဲ့အတွက်စစ်ကောင်စီဘက်ကပိတ်ဆို့တားဆီးမှုတွေလုပ်နေသလိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပိတ်ဆို့ထားတာပါ။ဒါကြောင့်ဒေသတွင်းအသွာအလာပိတ်နေပြီး73စီကားတွေ၊ကုန်ကားတွေမသွားနိုင်ပဲဓာတ်ဆီဈေးရောအခြေခံစားတောက်ကုန်ဈေးတွေပါမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုဝင်းခန့်မောင်ပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့အလုသမားကြီးကိုတက်တက်ကြွကြွဆောင်ရွက်ခဲ့တဲ့ဦးသက်နှင်းအောင်ကိုစစ်ကောင်စီကထောင်နှံထက်ချလိုက်တဲ့တဲ့င်းမှာမတရားအသိဆက်သွယ်မှုဥပဒေနဲ့ထောင်ချပြီးလွတ်ရက်စေသွားတဲ့အလုသမားအဖွဲ့ချုပ် MICS ရဲ့အထွေထွေအတွင်းရေးမှူးဦးသက်နှင်းအောင်ကိုစစ်ကောင်စီကပြန်ဖမ်းဆီးပြီးနောက်တစ်ကြိမ်ထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်မြန်မာအလုသမားအဖွဲ့အစည်းတွေကရောဥရောပသမဂ္ဂ EU နဲ့အလုံသမအဖွဲ့အစည်းတွေကပါစစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုလေးစားမှုမရှိဘဲလှုပ်ဆောင်နေတာဖြစ်တဲ့အတွက်ချက်ချင်းပြန်လှုပ်ပေးဖို့တောင်းဆိုထားကြပါတယ်။ဒီသတင်းပေးပို့ချက်အပြည့်အစုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံဆက်မှုလက်မှုလုပ်ငန်းနဲ့ဝန်ဆောင်မှုကုန်သွယ်မှုသမဂ္ဂအဖွဲ့ချုပ် MICS ရဲ့အထွေထွေအတွင်းမှုဦးသက်နေအောင်ကိုစစ်ကောင်စီက2023ခုနှစ်ဇွန်လ26ရက်နေ့မှာထောင်ကနေလွှတ်ပေးပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ပြန်ပြီးတော့ဖမ်းဆီးလိုက်တာဖြစ်ပါတယ်။စစ်ခုံရုံးကအခုဦးသက်နှစ်အောင်ကိုအလုတ်ကျန်းနဲ့ထောင်နှံ9နှစ်ထပ်ပြီးချလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ရုံးကတော့စစ်ကောင်စီရဲ့အဲ့ဒီလုပ်ရပ်ပေါ်မှာရှုံချလိုက်သလိုဦးသက်နှစ်အောင်အပါအဝင်အလုတ်သမားခွင့်ရေးလှုပ်ရှားနေသူတွေအားလုံးပြန်ပြီးလွှတ်ပေးဖို့ဒီကနေ့အင်္ဂါနေ့ပါပဲတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအလုတ်သမားတပ်ပေါင်းစုမြန်မာ Labor Alliance အဖွဲ့ကလည်းစစ်ကောင်စီရဲ့ဆွဆွဲချက်တွေကလျော့ကန်မှုမရှိပါဘူးလို့အဖွဲ့ပြောခွင့်ရဒေါ်ခိုင်စာအောင်က VOA မြန်မာပိုင်းကိုပြောပါတယ
်သူတို့ထောင်နှံ9နှစ်ချတယ်လို့ကျမတို့သိရတယ်ပေါ့ဒါပေမဲ့ဒီဆွဆွဲမှုကကြာဘလို့မှယုတ်တိမရှိဘူးပေါ့နော်သူတို့စဖန်းခံရတဲ့အချိန်တည်းကဒီအကြမ်းဖက်အဖွဲ့အစည်းတွေနဲ့လှုပ်တယ်လို့ပြောရအောင်သူကဘာမှလှုပ်ခဲ့တာတော့ကျမတို့မတွေ့ရဘူးပေါ့နော်အဲ့တော့သူကထောင်နှံ9ကချပြီးပြီအဲ့ဒီအပြင်ကမှထွက်ပြီးတော့မှအလှုပ်ပြီးလှုပ်တယ်လို့ပြောပြီးတော့မှနော်ပြန်ဖမ်းလိုက်တယ်အဲဒီနေ့မှပဲပြီးတော့မှဒီဟာနဲ့ထတ်ချတယ်ဆိုတာဘလို့မှယုံကြည်မရှိဘူးလက်ခံနိုင်ရလဲအကြောင်းမရှိဘူးပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့9လအကြာမှာဖမ်းဆီးခံခဲ့ရတဲ့ဦးသက်နှင်းအောင်ဟာဒီနှစ်ဇွန်လထဲမှာပြန်ပြီးလွတ်လာတယ်ဆိုပေမဲ့သူ့ကိုမိသားစုနဲ့အလို့သမားအဖွဲ့အစည်းတွေကမြင်တွေ့ခွင့်မရခဲ့ပါဘူးအဲဒီနောက်မှာအခုလိုမျိုးပြန်လဲအဖမ်းဆီးခံရပြီးတော့နောက်ထပ်ဥပဒေတစ်ခုနဲ့ထောင်ချလိုက်ပြီးဆိုမှသူ့ရဲ့သတင်းကိုပြန်သိခဲ့ရတာပါနိုင်ငံရေးကျင်းသားတွေရဲ့အမှုတွေကိုကူညီဆောင်ရွက်ပေးနေတဲ့ရှင်တွေတွေကလည်းဦးသက်နှင်းအောင်နဲ့ပတ်သက်တဲ့ထောင်တွင်းအခြေအနေကိုမသိရကြောင်း VOA ကိုပြောပါရယ်ဦးသက်နှင်းအောင်ရဲ့အမှုကိုစစ်ခုံရုံးကပဲစီရင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်တွေတူကအခုလိုပြောပြပါရယ
်ခုမှပိုင်းကအဲ23ဇန်နဝါရီမှာလာလို့ဆိုတယ်ဒီမှာကြည့်ရတော့အမှားဆုံးလိုက်ခဲ့တဲ့အုပ်စုကြီးကနောက်ဆုံးလာပြီးအတိတ်ကလေးလိုက်တာညာလာပြီကျမလေးအားကြောင့်ကျမတို့တိတ်တာမသိဘူးပေါ့နော်အဲ့ဒီကိုကကျမတို့လက်ထက်တွေကကြာသွားတာမသိဘူးအဲ့ကျမတို့မကင်လေးပေါ့နော
်ဦးသက်နေအောင်ရဲ့အမှုကိုအပြည့်ပြည့်ဆိုင်ရာအလုပ်သမားရေးရအဖွဲ့အိုင်ယလိုရဲ့စုံစမ်းရေးကော်မရှင်ကလက်ခံခဲ့ပါတယ်သူ့ရဲ့လှုပ်ဆောင်ချက်တွေဟာတရားဝင်အလုပ်သမားတမကတွေရဲ့လှုပ်ဆောင်ချက်တွေဒါဖြစ်လို့အခုလိုဖမ်းဆီးတာကတော့မလျော်ကံပါဘူးလို့စုံစမ်းရေးကော်မရှင်ကဆုံးဖြတ်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာ EU ဥရောပတမကရုံးကလည်းဦးသက်နှင်းအောင်အပါအဝင်အလုသမားခွေရဲအတွက်လှုပ်ရှားနေတဲ့သူတွေအားလုံးပြန်ပြီးတော့လွတ်ပေးဖို့ဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်စွာဖွဲ့စည်းခွင့်ထုတ်ဖော်ပြောဆိုခွင့်စတဲ့မွေးရာပါအခွင့်အရေးအတွက်တောင်းဆိုနေတဲ့သူတွေကိုချင်းချောက်ဖမ်းဆီးတာတွေကိုရပ်တန့်ပေးဖို့ကိုလည်း EU ဥရောပသမဂ္ဂကတောင်းဆိုလိုက်ပါတယ်ရှင်။
အလုသမားအဖွဲ့ချုပ် MICS ရဲ့အထွေထွေအတွင်းမှုဥတက်နှင်းအောင်ကိုစစ်ကောင်စီကပြန်ဖမ်းဆီးပြီးနောက်တစ်ကြိမ်1000နှစ်ချမှတ်လိုက်တဲ့သတင်းကိုမဆုမွန်ကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။တော်တာရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုသတင်းတောင်းခြင်းနဲ့ဆိုရင်ကျမတို့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကို ည9:00ကနေပြီးတော့စင်နာရီတီလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1509တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေဖြစ်တဲ့ယူကရိန်းမြန်မာအမေရိကန်နိုင်ငံရဲ့သတင်းဆောင်မှာကဘာတလွားခီးသွားအစီအစဉ်တွေကိုမတင်ဆက်ခင်မှာပထမဆုံးအနေနဲ့ညီကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာစစ်တပ်ထဲမှာအောက်ခြေစစ်သားတို့ကြီးတွေမှာအဆင့်အဆက်အားဖြင့်တော့အညာကြီးလက်ကတောင်သူလေသမားနဲ့လေယာလုတ်သားမိဘတွေကမွေးဖွားလာကြတဲ့သူတွေကအများပြားပါဝင်ကြပါတယ်။အဲ့ဒီအောက်ခြေစစ်သားအများစုရဲ့အညာဒေသတော်တော်များများမှာအခုဆိုလို့ရှိရင်ပြည်ရင်းစစ်ကြီးအကြီးအကျယ်ဖြစ်ပွားနေတာပါ။ဒီအကြောင်းကိုလေ့လာထားတဲ့ကိုခင်မောင်စိုးမင်းကစူးစီးတင်ဆက်ထားတာကိုနားထောင်ကြည့်ပါအောင်နော
်။ KSS အညာဒေသကြီးပါအလုံးဒီပါကတောင်သူလယ်သမားတွေနဲ့လေယာလုံသားမိဘတွေရဲ့သားတွေတဲကစစ်တပ်ထဲကိုဝင်ရောက်ကြသူတွေအနည်းနဲ့အများဆိုသလိုရှိကြပါတယ်။လေးလာထားတဲ့စစ်တမ်းတွေတရားဝင်ထုတ်ပြန်ချက်တွေမရှိကြပေမဲ့မြမတက်မတော်တဲမှာအောက်ခြေတပ်သားအဆင့်အများဆုံးဟာအညာဒေသကနေမိမိသဘောနဲ့ဝင်ရောက်လာကြသူတွေဖြစ်တယ်လို့ယူဆနေကြပါတယ်။ဒါပေမဲ့လည်း2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့လူထုကိုအကြမ်းဖက်ပစ်ခတ်နှိမ်နှင်းပြီးတဲ့နောက်မှာတော့အခြေအနေတွေဟာပြောင်းပြန်ဖြစ်သွားပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နှင်းမှုကိုအညာဒေသကတောင်သူလယ်သမားတွေနဲ့လေယာလုပ်သားတွေကလည်းကြေးရွာအလိုက်ရရလက်နက်နဲ့ခုခံကြသလိုစစ်တပ်ထဲကိုမိမိသဘောနဲ့ဝင်ရောက်အမှုထမ်းကြသူတွေလည်းမရှိသလောက်နေပါသွားပါတယ်။တစ်ချိန်တည်းမှာပဲအရင်ကတိုင်းရင်းသားလူမျိုးစုတွေရဲ့ဒေသတွေမှာသာဖြစ်ပွားခဲ့ကြတဲ့ပြည်တွင်းစစ်ဟာလည်းအထူးသဖြင့်အညာဒေသအပါအဝင်ဗမာအများစုနေထိုင်ကြတဲ့ဒေသတွေအထိပါကျယ်ပြန့်လာခဲ့ပါတယ်။အဲ့ဒီလိုအနေထားအပေါ်ကိုတက်မတော်သားဟောင်းတူလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တဲ့ဦးမျိုးမြင့်ကအခုလိုရှုမြင်ပါတယ
်ကျွန်တော်ဖြတ်သန်းလာခဲ့ရတဲ့တခြားကျွန်တော်တွေ့ခဲ့ရမြင်ခဲ့ရတာမျိုးပါတော့ဗမာတက်မတော်ကအောက်ခြေစစ်အချက်တတားတွေအများစုကညာဒေသကနေပြီးတော့ဝင်လာကြတာတွေတွေ့ရတယ်အဲ့ဒါကလည်းအညာဒေသကမိုးကောင်ရေရှားဒေသလည်းဖြစ်တယ်အလုံးကန်လည်းရှားပါတယ်တောင်သူလယ်လုံးဓမခုတ်တွေလည်းများတယ်အဲ့ဒီတောင်သူလယ်သမားတွေရဲ့တာဝန်တွေကစစ်တပ်တဲကိုအတမွေးဝမ်းကြောင်းလုပ်ငန်းတစ်ခုဖြစ်နေသူတို့အဲ့လိုလုပ်ဖို့တော့ဝင်လာကြတာလို့ကျွန်တော်ထင်တယ်ဗျအညာဒေသတောင်သူလယ်လုံးဓမ္မခုတ်တွေရဲ့တာသမီတွေကိုယ်တိုင်စစ်သားဖြစ်ပြီးသူတို့ကိုယ်တိုင်ဘဝကိုသူတို့မိဘတွေသူတို့အဆွေမျိုးတွေအာရွာတွေကိုပြန်ပြီးတော့ဖြတ်စည်းတာမိတော်တိုက်သွင်းတာတပ်ဖြတ်တာဘုံကျဲတာစသဖြင့်လုပ်နေတာကတော့နေ့စဉ်သတင်းတွေမှာကျွန်တော်တို့နားနဲ့မဆန့်အောင်ကြားနေရတာအဲ့တော့သူတို့အနေနဲ့စစ်သားမလို့အမိန့်နာခံရတာမလို့လုံးရပါတယ်ဆိုတော့စင်ကြီးကမခံရုံဘူးဗျသူတို့ရဲ့ကိုယ်ပိုင်အသိစိတ်ရှိရှိနဲ့ရွေးချယ်လုပ်ကင်ခဲ့တာဖြစ်တဲ့အတွက်နားလည်မှုပေးဖို့ခွင့်လွှတ်မှုပေးဖို့ဆိုတာအခက်ခဲတယ်ဗ
ျစစ်ကောင်စီတပ်တွေဟာအညာဒေသကလက်နက်ကင်ခုခံမှုတွေကိုနှိမ်နှင်းတဲ့အမိနဲ့ကျေးရွာတွေကလူတွေကိုအစုလိုက်အပြုံလိုက်တတ်ဖြတ်ပြတာတွေလေချောင်းကနေတိုက်ခိုက်ပြတာတွေရွာလုံးကျွမိတိုက်ပစ်တာတွေစိုက်ပျိုးကင်းတွေကိုဖျက်ဆီးတာတွေနဲ့ထွက်ရှိလာတဲ့သီးနှံတွေကိုစားသုံးလို့မရရောင်းလို့မရအောင်ဖျက်ဆီးပစ်တာတွေလုပ်ပြပါတယ်အညာဒေသကတောင်သူလယ်သမားတွေနဲ့လေယာလုံသားတွေဟာနေဆက်ဒေသတွေမှာလူတစ်ဖက်နိုင်ငံကိုအမိပြုခိုးလုံနိုင်ခြင်းမရှိသလိုနိုင်ငံတကာကပေးတဲ့အကူအညီတွေနဲ့လည်းလက်လန်းမိခြင်းမရှိပါဘူးအဲ့ဒီအတွက်စစ်ပွဲဖြစ်နေတဲ့ခြေပါတွေကစစ်ပြေးဒုက္ခသည်တွေဟာနီးစပ်ရာဒေသကတခြားခြေပါတွေကိုတွားရောက်ခိုးလုံရသလိုအတော်များများကမိမိတို့ရဲ့စိုက်ပျိုးခင်းတွေကိုစိုက်ပျိုးနိုင်ခြင်းမရှိဘဲလက်လွတ်ထားကြရပါတယ် အညာဒေသမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ဟာအညာသားအများစုနဲ့ဖွဲ့စည်းထားတဲ့စစ်ကောင်စီတပ်တွေကအညာဒေသကိုပြန်လည်ဖျက်ဆီးနေတာဖြစ်တယ်လို့တမတော်သားဟောင်းတဦးလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ
်အရင်တော့တော့ပြည်တွင်းစစ်ကလူမျိုးစုတွေရဲ့ဒေသတွေမှာပဲအခြေတည်ပြီးဖြစ်တဲ့အခါကျတော့ဗမာအများစုနေထိုင်တဲ့ပြည်မပဲဆိုပါဆိုကြအဲ့ဒေသကလူတွေကပြည်တွင်းစစ်ကတောင်တိုက်ရိုက်ခံစားခဲ့ရတာမရှိဘူးခင်ဗျာအဲ့တော့အခုဒီ2021အခုစကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဗမာပြည်ရဲ့ပြည်တွင်းစစ်ဟာအပြည်လုံးတူတူပြတ်နှက်သွားတာအဲ့တော့အခုကြမှာကျွန်တော်တို့ကပြည်မဒေသဗမာအများစုနေတဲ့ဒေသတွေပြည်တွင်းစစ်ကတောင်တိုက်ရိုက်ခံစားလာပုံပြီးစိုးသွားတာကသူတို့ကိုယ်တိုင်အညာသူအညာသားတွေရဲ့တာသမီတွေတောင်သူလယ်လုံးဓမ္မကုတ်တွေရဲ့တာသမီတွေဖြစ်ရတာနဲ့သူတို့မိဘတွေသူတို့အဆွေမျိုးတွေနေတဲ့ဒေသကိုပြန်ပြီးဖျက်ဆီးနေတာကျွန်တော်ကြားရတယ်တွေ့ရတယ်မြင်ရတဲ့အခါကျတော့လေဖြစ်လဲမဖြစ်တဲ့ကိစ္စလို့လဲပ
ြအခုအခါမှာနိုင်ငံအနှံ့လက်နက်ကန်ပြီးစစ်ကောင်စီကိုစန့်ကျင်ခုခံနေကြတဲ့အတွက်စစ်ကောင်စီတပ်ဖွဲ့ရှေ့တန်းစခန်းတွေကြကုန်တာလက်နက်ချကုန်တာနဲ့ပဲပြောင်းကုန်ကြတာတွေဟာနေ့စဉ်လိုလိုသတင်းတွေမှာဖော်ပြနေကြပါတယ်ဒါအပြင်ရှမ်းပြည်နယ်အရှေ့မြောက်ပိုင်းအပါအဝင်ဒေသတချို့မှာစစ်ကောင်စီစန့်ကျင်ရေးအင်အားစုတွေကမြို့သိမ်းတိုက်ပွဲတွေဆင်နွှဲလာကြသလိုအညာဒေသကအဓိကတောင်သူလယ်သမားတွေနဲ့လေယာဉ်လုံသားတွေဖွဲ့စည်းထားတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းအရင်ကခုခံစစ်ကနေထိုးစစ်အသွင်ကိုပြောင်းလဲလာကြပါတယ်။အဲ့ဒီလိုအခြေအနေတွေဟာစစ်ကောင်စီတပ်ဖွဲ့တွေကအများစုအညာသားတွေအပါအဝင်အောက်ခြေစစ်တီတွေအတွက်သူတို့ဒေသကမိဘတွေဖြစ်ကြတဲ့တောင်သူလယ်သမားလေယာဉ်လုံသားတွေနဲ့ပြန်လည်ပူးပေါင်းဖို့အခွင့်အလမ်းတရဖြစ်တယ်လို့လဲတမတော်သားဟောင်းလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်တဲ့ဦးမျိုးမြင့်ကပြောပါတယ်
။နောက်တစ်ချက်ကတောက်ချုပ်ဖြစ်လာခဲ့တဲ့ပြည်တွင်းစစ်90ကျော်ကာလလုံးမှာအခုဒီຫນွေဥဒေါ်လာရေးကာလမှာလူမှုဘက်ကိုအောက်ခြေတပ်သားတွေကူးပြောင်းလာတာသို့မဟုတ်လက်နက်ချလာတာအညံ့ခံလာတာတိုက်ပွဲတွေမှာတုံ့ပန်းဖြစ်တဲ့လက်ရဖမ်းမိတာတွေဟာအခုချိန်မှာခေတ်ဆက်ဆက်တဲ့ရှင်လည်းအခုချိန်ကအများဆုံးပဲဗျာအဲ့တော့ကျွန်တော်တွေးမိတာကဒီအညာဒေသကပေါ့ဗျာတောင်ပြည်လယ်သမားတွေရဲ့တာသမီတွေဖြစ်တဲ့အောက်ခြေလူတပ်သားတွေဟာအခုသူတို့လုံရင်းလုံရင်းနဲ့သူတို့လုံရပါးတွေကိုသိပြီးတော့ခုထက်ပိုပြီးတော့လူမှုဘက်ကိုကူးပေါင်းလာတာမျိုးတွေဖြစ်လာနိုင်စရာတော့ရှိတယ်လို့မြင်တယ်ဗျာကျွန်တော်ကတော့ဗျာအညာဒေသရဲ့တပီလုံးကအထူးသဖြင့်အောက်ခြေကအကြက်တပ်သားတွေပေါ့ဗျာလူတွေအကုန်လုံးပေါ့ဗျာဖြစ်နိုင်မယ်ဗျာအခုအချိန်တွေကသူတို့တို့ကပြည်သူဘက်ကိုပူပေါင်းလာမယ်ဆိုရင်အလွန်ကောင်းတဲ့အခြေအနေနဲ့အခွင့်အလမ်းသူတွေမှာရှိနေတယ်ဗျသူတို့ပူပေါင်းလာခြင်းအပြင်သူတို့ပုံပြီးပူပေါင်းလာနေပြီးလူဦးဒေါ်လာရေးကအရှင်ကလည်းအားကောင်းလာနေပြီးအဲ့လိုပဲလူတို့ကလည်းပုံပြီးတော့တက်ကြွရွှင်လန်းအားဖြစ်နေပြီပေါ့ဗျာအညာဒေသကတောင်သူလယ်သမားတွေရဲ့တာသမီတွေတို့မကတပီလုံးမှာရှိနေတဲ့အောက်ခြေအဆင့်တပ်မှုတပ်သားတွေအားလုံးကိုပြည်သူဘက်ကိုပူပေါင်းပါလို့ပူပေါင်းကြပါလို့ကျွန်တော်အနေနဲ့ဖိတ်ခေါ်ချင်
မြမတက်မတော်တဲ့ကအောက်ခြေတက်သားဒူကြီးတဲ့မှာအညာသားတောင်သူလယ်သမားလေယာလုံသားမိဘတို့ရဲ့သားတွေအများအပြားပါဝင်တယ်လို့ချင်းရခိုင်နဲ့ကရအပါဝင်တိုင်းရင်းသားတွေလည်းပါဝင်ကြပါတယ်2022ခုနှစ်ຫນွေဦးတော်လှန်ရေးအစငိမ့်ချန်းစွာဆန္ဒပြခဲ့ကြတာကိုစစ်တပ်ကအကြမ်းဖက်စတင်ဖြိုခွင်းခဲ့စဉ်ကဆိုရင်ကယားပြည်နယ်ဒေသအခေါ်ကင်းဒီပြည်နယ်လိုက်ကော်မြို့ရဲစခန်းကဒေသခံတိုင်းရင်းသားရဲတပ်သားတွေဟာပွင့်ပွင့်လင်းလင်း CDM လုပ်ပြီးလူထုနဲ့ပူးပေါင်းခဲ့ကြတာကိုအင်တာနက်လူမှုကွန်ရက်မှာဖော်ပြခဲ့ကြပါတယ်။ဒါအပြင်ချင်းပြည်နယ်ကရဲတပ်သားတွေဟာဆိုရင်လဲဆန္ဒပြလူထုကိုအကြမ်းဖက်နှိမ်နှင်းဖို့ညှဉ်းဆန်ပြီး CDM လုပ်ကအနီးရှိအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုအဖွဲ့လိုက် CDM လုပ်ခဲ့ကြတာကိုလည်းသတင်းဌာနတွေကဖော်ပြခဲ့ကြပါဗျ။အဲ့ဒီလိုပါပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲတပ်ဖွဲ့ဝင်တွေဟာလည်း CDM လုပ်ပြီးပဲပြောင်းလာကြသူတွေရဲ့သတင်းကိုလည်းအင်တာနက်လူမှုကွန်ရက်တွေမှာဖော်ပြခဲ့ကြပါတယ်ခင်ဗျာ။
ကိုကေမောင်ဆိုမင်းတင်ပြခဲ့တာကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ယူကရိန်းမြန်မာအရေးကိုဆက်လက်တင်ဆက်ပေးသွားပါမယ်ယူကရိန်းရဲ့မပြီးဆုံးသေးတဲ့စစ်ပွဲကြမှာခိုအောင်နေပြီးလူထုအတွက်လိုအပ်တဲ့နေရာတွေမှာဖြည့်ဆည်းလှုပ်ဆောင်နေကြသူတွေအများအပြားရှိနေပါတယ်ယူကရိန်းနိုင်ငံကထောက်ပို့စေတနာဝင်တဲ့အမျိုးသမီးတူအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်
ကမ္ဘာပေါ်မှာတနည်းတခြားနိုင်ငံတွေရဲ့စစ်ရေးအခြေအနေတွေဟာရှုပ်ထွေးလာနေကြပါတယ်ဒီလိုအခြေအနေမျိုးမှာအင်အားနည်းတဲ့ခန့်စစ်တွေဟာ နေ့စဉ်တိုက်ပွဲတွေမှာပိုပြီးရုန်းကန်နေကြရပါတယ်။အဲ့ဒီထဲမှာယူကရိန်းနဲ့မြန်မာနိုင်ငံကထိတ်ဆုံးကနေပါဝင်တယ်လို့ဆိုရပါမယ်။ယူကရိန်းမှာကျူးကျော်စစ်ပွဲဆင်နွှဲနေတဲ့ရုရှားကိုအပြင်းထန်တိုက်ထုတ်နေကြတယ်လို့မြန်မာနိုင်ငံမှာလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကအာဏာသိမ်းစစ်တပ်နဲ့မြို့သိမ်းစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေလျက်ရှိပါတယ်။မပြေဆုံးသေးတဲ့စစ်ပွဲကိုလူလူမရှိပဲပြည်ပကိုထွက်မပြေးမခုံလုံးပဲနဲ့စစ်ဖြစ်နေတဲ့နိုင်ငံထဲမှာဆက်နေပြီးတော့စစ်ပွဲရဲ့လိုအပ်ချက်တွေကိုကူညီဖြစ်စီပေးနေတဲ့ယူကရိန်းနိုင်ငံသူအိုလာယာရီမန်ကိုနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားတာကိုနားဆင်ကြအောင်ဗျာ
At first time it was total shock for all of us because nobody believes that it could be real.
ဒီဥစားစစ်ဖြစ်မယ်ဆိုတဲ့အချိန်တွေထိဖြစ်လာမယ်လို့ဘယ်သူမှထင်မထားခဲ့ဘူး။နောက်တော့မှရုရှားတပ်တွေကယူကရိန်းဘက်ကိုဝင်လာနေပြီဆိုတဲ့သတင်းတွေ Telegram မှာတက်လာတာ။ပြီးတော့မကြပါဘူး။ကျွန်တော်တို့မြို့မှာဒုံးကျည်ပောက်ကွဲတဲ့ဆက်ပြီးတော့ကြားရတယ်။ပထမတော့ကျွန်မဘာမှမလုပ်တတ်မကင်တဲ့ဘယ်ကိုသွားရမလဲဆိုတာလည်းမသိဘူး။ဒါပထမဦးဆုံးအတွေ့အကြုံလည်းဖြစ်တယ်လေ။ကျမကားကိုယူပြီးတော့ဘယ်သွားရမလဲမသိလို့ဖခင်အချောင်းကိုအရင်ဦးဆုံးသွားတယ်။ပြီးတော့စီဆိုင်ကိုသွားပြီးတော့ကားစီဖြေတာ။ပြီးမှသိရတာကကားနဲ့အပြင်ဘက်ကိုသွားရင်ပို့ပြီးတော့အန္တရာယ်များတယ်ဆိုတာနားလည်လို့ကျမအိမ်မှာပဲပြန်ပြီးတော့နေလိုက်တော့တယ်။အိမ်ထဲမှာရှိနေတဲ့အချိန်ဆိုရင်ပောက်ကွဲတန်ကြီးတွေတညလုံးကြားနေရတယ်လို့။တခါတလေကျမရဲ့ပြင်းပေါင်နားမှာလာပြီးတော့ပောက်ကွဲပြီးတော့မိဘတွေထွက်နေတာလည်းတွေ့ရတယ်။တနေ့ဒီဘပတ်လုံးကျမအဲ့ဒေါင်းကြကြအခန်းချင်းလေးတွေမှာပဲအကောက်ွယ်ယူပြီးတော့အိတ်နေရတာပါ။နောက်ပိုင်းအင်တာနက်တွေမှာစေနောင်းဝန်ထမ်းလိုလိုလိုက်ခေါ်နေတာတွေ့လို့ကျမလည်းကိုလုံးနိုင်တာဘာရှိလဲဆိုတာစဉ်းစားရတာပေါ့နော်။စစ်ပွဲဖြစ်လို့နှစ်ပတ်ကြာမှကျမတို့မြို့မှာစားစရာလုံးဝဝယ်လို့မရတော့ဘူး။ကျမလည်းဘာလုပ်ရမှန်းမသိတော့နေရာရအကူအညီလိုအပ်နိုင်တဲ့နေရာတွေကိုလိုက်ပြီးတော့မေးကြည့်ရတယ်။ကျမအတိဆရာဝန်ပထမဦးဆုံးဆက်သွယ်ကြည့်သူတို့စီကအကူအညီတွေများနေတဲ့အတွက်လောလောဆယ်မလိုဘူးလို့ပြောလို့ကျမလည်းဘာလို့ရမှန်းမသိဖြစ်သွားတာပေါ့အခန်းထဲကဆိုဖာမှာနေပြီးတော့ဒီတနေ့ကုန်စစ်ပွဲသတင်းတွေထိုင်ဖက်တာများလို့ကျမလည်းအုံနောက်ပုံမှန်မဟုတ်တော့ဘဲနဲ့သတင်းတွေကိုဘလို့မှဆက်ပြီးတော့ဆက်ခေါင်းထဲကနေလက်မခံနိုင်တယ်လို့မျိုးခံစားရပါတယ်ကျမနေတဲ့ရက်ွက်မှာဆိုရင်ရက်ွက်ထက်ကတနက်ရှိတဲ့အိမ်တွေစုပြီးတော့နေရောညပါရက်ခွဲလိုက်အလှကြကင်းဆောင်တဲ့စင်တွေကိုလှုပ်ကြပါရင်အဲ့ဒီအချိန်မှာရာသီဥတုကလည်းအရန်ဆိုးနေတဲ့ကာလပါနှင်းချလိုက်မိုးရွာလိုက်အရန်ခက်ခဲတဲ့ကာလကိုဖျက်ကျော်ခဲ့ရပါရင်တကယ်ကိုထူးခြားတဲ့ဖြစ်စဉ်ကတော့အရင်တော့မပြင်းဖူးတဲ့သူတွေဟာနောက်ပိုင်းတဖြည်းဖြည်းနဲ့ရင်းနှီးတဲ့သူတွေဖြစ်လာကြတာပါပဲလမ်းသွားရင်းနဲ့လည်းတယောက်နဲ့တယောက်ဖက်လဲတကင်းအာပိမှုတွေကိုပြလာကြပါတယ်နောက်ပိုင်းမှာတော့ကျမတို့မျိုးရရှိတဲ့ခရိုင်းမီးယားမှာကျမသွားပြီးတော့နေကြီးလိုက်တယ်လေနောက်ပလောက်နေပြီးတော့မနေနိုင်တော့လို့ကျွန်မယူကရိန်းနဲ့ပြန်ရောက်လာတယ်။ပြီးတော့ဂျာမနီအစိုးရကလည်းဒုက္ခသည်အနေနဲ့လက်ခံမှုကမ်းလှမ်းတာရှိပါတယ်။ကျွန်မအတိတော်တော်များများတဲ့မှာဥရောပဘက်ကိုအပြီးပိုင်းပြောင်းသွားတဲ့ကြားတဲ့သူတွေချီးတယ်လို့မျိုးဟိုရောက်ပြီးတော့မှပြန်လာခြင်းတဲ့သူတွေလည်းအများကြီးရှိနေပါတယ်။ကျွန်မကတော့ဒီကအကူအညီလိုနေတဲ့သူတွေကိုကူညီဖို့အတွက်ဒီမှာပဲဆက်ပြီးတော့နေပြတာပါ။တိုက်ပွဲကြလာတော့ရှေ့တန်းဆင်းမြင့်တဲ့ပြင်နဲ့နီးတဲ့ဆေးရုံတွေမှာပစ္စည်းကိရိယာတွေပို့ပြီးတော့လိုအပ်လာတယ်။အစိုးရကလည်းမထောက်ပံ့နိုင်တဲ့အခြေအနေဖြစ်လာတယ်။ဒါနဲ့ကျမတို့အသီးတွေစီကနေပြီးတော့နိုင်ငံတကာကနေပြီးတော့အလှူငွေတွေကောက်ပြီးတော့ပစ္စည်းတွေဝယ်ပို့ရပါတယ်။အဓိကကတော့သွေးတိတ်စေတဲ့ပတ်တီးတွေနောက်ပြီးတော့ခွဲစိတ်ခန်းသုံးပစ္စည်းတွေပို့ပြီးတော့လိုရပေါ့နော်။ကျမတို့အမေရိကန်က Amazon ကနေမှာပြီးတော့ရှေ့တန်းထိပို့ပေးရပါတယ်။ဒီဘက်မှာလည်းထောက်ဖို့အများအားလှုပ်ဖို့ကအခက်အခဲတွေအများကြီးရှိပါတယ်မြန်မာပြည်ကလူတွေကိုလည်းပြောပြချင်ပါတယ်ကျမတို့လည်းစစ်ပွဲရဲ့ဒဏ်ကိုခံစားနေရတော့ဘယ်လောက်ထိနာကျင်နေကြမလဲဆိုတာကိုကိုကျင်းစာမိပါတယ်ယူကရိန်းရောမြန်မာရောစစ်ပွဲတွေအများဆုံးပြီးသွားဖို့ကျမဆုတောင်းနေပါတယ်ရှင
်ဒါကတော့ယူကရိန်းနိုင်ငံသူအိုလာယာရီမန်ကိုကသူ့ရဲ့အသွေးအကြုံနဲ့ဘလို့အကူအညီတွေပေးနေလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်ဘက်မှာလည်းဒီစစ်စင်မှာဘယ်သူတွေပါဝင်ဆွနေကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပ
ါယူကရိန်းနိုင်ငံကစစ်တပ်ဝင်တဲ့အမျိုးသမီးတို့အကြောင်းကိုဟောင်းစာကပြောပြခဲ့တာပါအခုဆက်ပြီးတော့ Israel Hamas တိုက်ခိုက်မှုနဲ့ပတ်သက်တဲ့ Polygraph ကို တင်ဆက်ပြီးမှာပါ။ဟာမတ်တိုက်ခိုက်မှုကိုအစ္စရေးကကာကွယ်ပိုင်ခွင့်မရှိဘူးဆိုတာနိုင်ငံတကာတရားရုံး ICG ကအတည်ပြုထားတယ်လို့ရုရှားကပြောပါရယ်။တကယ်တမ်းတော့ဒီကိစ္စနဲ့ပတ်သက်ပြီး ICG ကပြောတာမဟုတ်ပါဘူး။အချက်အလက်ကိုအခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraphic ရုပ်သံဗီဒီယိုမှာတင်ဆက်ထားပါရယ်။
ဟာမတ်တိုက်ခိုက်မှုကိုအစ္စရေးလကာကွယ်ပိုင်ခွင့်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗာစီလီနေဗန်ဇာကပြောပါတယ်။အမေရိကန်နဲ့မဟာမိတ်တွေအပြောတခြားအလုပ်တခြားဖြစ်နေတာအထက်မပြောဘဲနဲ့ချန်ထားလို့မရပါဘူး။အစ္စရေးကသူများအနေနဲ့ဝင်နေရယူထားတဲ့နိုင်ငံအနေနဲ့မရနိုင်တဲ့အခွင့်အရေးကိုယ်နိုင်ငံကိုခုခံပိုင်ခွင့်ဆိုတာကိုပဲသူတို့ကပြောနေပါတယ်။အဲ့လိုလုတ်ပိုင်ခွင့်မရှိတာကိုလည်းနိုင်ငံတကာတရားရုံး ICJ က2004မှာအတည်ပြုထားပြီးသားပါလို့ပြောပါတယ်။ဒါဟာအထင်မြင်မှအောင်လုပ်တာပါ။နိုင်ငံတကာတရားရုံးက2004ခုနှစ်မှာအမိန့်ချခဲ့တော့ကဂါဇာကမ်းမြောင်အရေးနဲ့ရောဟာမတ်စ်ကနေအစ္စရေးကကိုယ့်ကိုယ်ကိုခုခံပိုင်ခွင့်နဲ့ပါမဆိုင်ပါဘူး။ဂျော်ဒန်မြစ်နောက်ဖက်ကမှာပါလက်စတိုင်းအပိုင်နယ်မြေနဲ့ပိုင်းခြားထားတဲ့ဒတိုင်းအစ္စရေးတို့တိဆောက်ခွင့်တရားဝင်မဝင်ဆိုတဲ့ငင်းပွားမှုကိုပဲအမိန့်ချဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒတိုင်းတိဆောက်မှုကနိုင်ငံတကာဥပဒေကိုချိုးဖောက်တယ်လို့ ICJ က2004ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်။ကုလသမဂ္ဂဗဒိညင်အခန်း52မှာဖော်ပြထားတာကနိုင်ငံတနိုင်ငံဟာကိုယ့်ကိုယ်ကိုခုခံပိုင်ခွင့်ကိုကုလသမဂ္ဂလုံခြုံရေးကောင်စီစီးမြင်နဲ့ပဲကန့်သတ်နိုင်ပါတယ်။အော်တိုဘာ9ရက်နေ့မှာအစ္စရေးပေါ်ဟာမတ်တိုက်ခိုက်မှုကိုအကြမ်းဖက်မှုဖြစ်တဲ့နိုင်ငံအနည်းဆုံး44နိုင်ငံကရှုတ်ချပါပြီ။အစ္စရေးတို့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုရန်ကနေမိမိနိုင်ငံမိမိကာကွယ်ပိုင်ခွင့်ရှိတယ်ဆိုတာအနောက်နိုင်ငံအများစုပြင်တရုတ်နဲ့အိန္ဒိယတို့ကလည်းအတိအမှတ်ပြုထားပါပြီ။
ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင် VOE ရဲ့ Polygraph web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ဆက်ရမယ့်အလှည့်ပါ။ Hamas တွေဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လွတ်ပေးဖို့ Israel နဲ့ Hamas အကြားမှာညှိနှိုင်းရာကနေ Israel ထိုးစစ်ယာယီဆိုင်ငံ့မှုနဲ့ Gaza ဒေသခံတွေအတွက်အထောက်ပံ့ပစ္စည်းတွေပို့ပြီးပို့ဆောင်ခွင့်ရလာနိုင်ပါတယ်။ဒါပေမဲ့လည်းအခုလိုသဘောတူညီဖို့ကိစ္စတွေကိုအပိသက်မညှိနှိုင်းရသေးဘူးလို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက် Arab Arab Basadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင
်အစ္စရေးနဲ့အကြမ်းဖက်အုပ်စုအဖြစ်အမေရိကန်ကသတ်မှတ်ထားတဲ့ Hamas အဖွဲ့အစည်းဒဇာဂန်တွေပြန်လည်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးညှိနှိုင်းနေကြကြောင်း Washington Post သတင်းစာမှာဖော်ပြခဲ့တာပါအမေရိကန်ကဂျာဝင်ညှိနှိုင်းပေးမှုနဲ့ဟမတ်စ်တွေဟာဖမ်းဆီးထားတဲ့အစ္စရေးတစားကန်တွေကိုပြန်လွှတ်ပေးရမှာဖြစ်ပြီးအစ္စရေးဘက်က9ရက်တာအပြစ်ရစက်ထားမှာပါ။အဲ့ဒီအချိန်တော်တွင်ဂါဇာဒေသခံတွေလိုအပ်နေတဲ့အထောက်ပံ့ပစ္စည်းတွေပို့ဆောင်နိုင်မှာလည်းဖြစ်ပါတယ်
We are not finished. There is not yet a deal in place.
ပြည်သက်မညီနိုင်ရသေးပါဘူး။အတိတ်ကအခြေအနေတွေကိုပြန်ကြည့်မယ်ဆိုရင်ဒီသဘောတူညီချက်အတိုင်းဖြစ်လာလိမ့်မယ်လို့ပြောဖို့သိဆောလွန်ပါတယ်။ညီနိုင်တဲ့အကြောင်းအရာတွေကိုလူများသိအောင်လှုပ်တာမျိုးကိုလည်းရှောင်ရမှာပါ။အရေးကြီးတာကဒီကိစ္စအထမြောက်အောင်မြင်ဖို့ပါ။တိုးတက်မှုတွေရှိနေပြီးအ мян ဆုံးလဲပြီးဆုံးဖို့လည်းမျှော်လင့်ပါတယ်။ဒါမှသာကိုယ့်အိမ်ကိုပြန်နိုင်ကြမှာပ
ါ။အော်တိုဘာ9ရက်နေ့ကအစ္စရေးကိုဟမတ်စ်တွေဝင်ရောက်တိုက်ပြီးချိန်ကစလို့အစ္စရေးကဂါဇာကိုထိုးစစ်ဆင်နေတာပါအဲ့ဒီဟမတ်စ်တိုက်ခိုက်မှုအတွင်းအစ္စရေး1900လောက်သေဆုံးခဲ့ပြီး240လောက်ကိုတစားကန်အဖြစ်ဖမ်းသွားတာပါအတော်များများလဲပျောက်ဆုံးနေပါတယ
် We are hopeful that we can get
လာမယ့်ရက်တွေအတွင်းတစားကန်တော်တော်များများပြန်လွတ်လာဖို့မျှော်လင့်ပါတယ်ဒီလိုညှိနှိုင်းနေကြတာတွေနဲ့ပတ်သက်ပြီးလျှို့ဝှက်အသေးစိတ်အချက်အလက်တွေပြောလို့မရပါဘူးအဲ့လိုအသေးစိတ်မပြောတာကပိုကောင်းပါတယ်တစားကန်တွေပြန်လွတ်လာဖို့အတော်လေးကြိုးစားအထောက်ခဲ့ရပြီးသဘောတူညီချက်အကောင့်ထဲပေါ်လာဖို့လည်းမျှော်လင့်ပါတယ်
အစ္စရေးရဲ့ဂါဇာထိုးစစ်အတွင်းပါလက်စတိုင်း12000ကျော်တည်ဆုံးခဲ့ပြီးအများစုကတော့အရက်သားတွေဖြစ်တယ်လို့ West Bank ပါလက်စတိုင်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးတဲ့ကုလသမဂ္ဂအေဂျင်စီကလည်းဂါဇာကမ်းမြောင်ဒေသကခလုံးရေးစခန်းတွေမှာလူပေါင်း9သိန်းလောက်နေထိုင်နေကြောင်းပြောပါရယ်ဒါဟာအဆိုးရွားဆုံးအခြေအနေအတွက်ခံမှန်းထားတဲ့အရေးအတွက်ထက်6ဆလောက်ပိုများနေတာပါ ဂါဇာကအကြီးဆုံးရှီဖာဆေးရုံမှာအမိုက်အညစ်ကြေးတွေပုံနေပြီးတင်ဆုံသူ80ထက်မနည်းကိုလည်းဆေးရုံအပြစ်ပတ်နားမှာမြုပ်နှံထားရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီရင်ခံစာမှာဖော်ပြပါရယ်ဒါပေမဲ့လည်းအထူးပြုစုကူတာဖို့လိုတဲ့ကလေးငယ်တွေကိုတော့ကယ်ထုတ်နိုင်ငယ်ကြောင်းလဲဆိုပါရယ
် For many of them it's justYeah, they're thinking about how they provide.
မနေ့ကမှမိသားစုအသက်ဆက်ရှင်တန်နိုင်ဖို့အတော်များများကစဉ်းစားနေကြတာပါ။ဒါပေမဲ့လည်းမိရရတဲ့အနာဂတ်အတွက်တစားတစားပူပြီးစိုးရိမ်ပူပန်နေကြပါလေ။ဘလို့ဆက်ရှင်တန်နေထိုင်မလဲ။ကလေးတွေစာဘလို့ဆက်တင်ရမလဲ။ရှေ့ဆက်ဘလို့ရက်တည်မလဲဆိုတာတွေဟာဂါဇာဒေသခံတွေစဉ်းစားနေကြတဲ့အကြောင်းအရာတွေပါ
။ Israel Hamas စစ်ပွဲတလကွဲလောက်ရှိလာချိန်မှာဂါဇာဒေသခံတွေအတွက်အထောက်ပံ့ပစ္စည်းအနည်းငယ်သာပေးပို့နိုင်ခဲ့ပါတယ်။ဒါကြောင့်အပြစ်ခတ်ရက်စဲပြီးအထောက်ပံ့တွေရရှိဖို့ဟာပါလက်စတိုင်းတွေအတွက်တော့အသက်ရှင်သန်နိုင်ဖို့မရှိမဖြစ်လိုအပ်နေတာပါခင်ဗျာ
။ Israel Hamas အရေးကိုအမေရိကန်နိုင်ငံ၏အစီအစဉ်မှာကိုအောင်ကတင်ဆက်ပေးသွားတာကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခရီးသွားအစီအစဉ်အလှည့်ပါSuper Mario Game ဝါသနာရှင်တွေအတွက် American ပြည်ထောင်စု Hollywood မှာ Super Nintendo World ကစားကွင်းကြီးရှိနေပါပြီ။ Mushroom Kingdom နဲ့မှာ Mario ညီကိုတွေနဲ့အတူစိန်ခေါ်မှုတွေကိုကြော်လွှားကစားနိုင်မဲ့ဂိမ်းကဘာစီကိုမက်ဆုမြတ်မွန်ကကဘာတလွှားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်။နားဆင်ကြည့်ကြပါအောင်ရှင
်။1985ခုနှစ်ထဲကဒီနေ့အထိရေပန်းအစားဆုံးဂိမ်းတွေထဲမှာ Nintendo ရဲ့ Super Mario Game တွေပါပါတယ်။ကလေးလူကြီးမရွေးကစားနိုင်တဲ့ Mario game တွေက Mario, Luigi, Princess Peach, Yoshi, Goomba, Koopa စတဲ့ဇာတ်ကောင်တွေကလည်းကမ္ဘာတစ်ဝန်း game ဝါသနာရှင်တွေကိုဆွဲဆောင်ထားနိုင်တဲ့ game ဇာတ်ကောင်တွေဖြစ်ကြပါတယ်။ Mario တို့နေကြတဲ့မြို့တိုင်းကြီး Mushroom Kingdom စီကိုရောက်ဖူးခြင်းတွေအတွက် Super Nintendo World ဆိုတဲ့ကစားကွင်းကြီးကို American ပြည်ထောင်စုအနောက်ချမ်းမှာရှိတဲ့ Hollywood မှာဖန်တီးဖွင့်လှစ်ထားပါတယ်။ကစားကွင်းကြီးတဲကိုဝင်သွားလိုက်တာနဲ့ကိုယ်တိုင်ဂိမ်းကဘာကြီးတဲ့ရောက်သွားတယ်လို့ဖြစ်နေအောင်လို့နောက်ဆုံးပေါ်နည်းပညာတွေနဲ့လှုပ်ထားတာပါဗီဒီယိုမက်ပင်း projection mapping augmented reality စတဲ့နည်းပညာတွေနဲ့အပြင်မှာရှိနေသူတွေကိုဂိမ်းတွေထဲရောက်နေတယ်လို့ဖြစ်အောင်လို့လှုပ်ထားတယ်လို့ LED မြင်ကွင်းကျဲမျက်နှာပြင်ပေါ်ကရုပ်လုံးကျစက်ကောင်တွေအပြင်မှာပုံစံတူလှုပ်ထားတဲ့ဂိမ်းတွေကစက်ကောင်တွေအရာဝတ္ထုတွေနဲ့တကယ့်ကိုတခြားကဘာတစ်ခုထဲရောက်နေအောင်လို့အသွင်ပုံစံအမျိုးစုံလှုပ်ထားတာပါကဘာကျော်ရုပ်ရှင်ကားတွေကဇဝင်ကန်းတွေအတိုင်းကစားကွင်းကြီးတွေဖန်တီးထားတဲ့ Universal Studios ရဲ့ Super Nintendo World ကစားကွင်းအတက်ကြီးကို Nintendo နဲ့ပေါင်းပြီးတော့ဖန်တီးဖွင့်လှစ်ထားတာဖြစ်ပါတယ်
။ It is the next step up for us. I mean, we are very good at bringing film-based attractions.
ကျွန်တော်တို့အတွက်ကနောက်ထပ်ခြေလှမ်းကိုလှမ်းလိုက်တာဖြစ်ပါတယ်။ရုပ်ရှင်ဇဝင်ကန်းတွေကအတိုင်းစိတ်ဝင်စားစရာကစားကွင်းတွေကိုဖန်တီးပြီးတော့လူတွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နေရာမှာကျွန်တော်တို့ကကြွန့်ကျင်ပြီးသားဖြစ်ပါတယ်။ခုဟာက Nintendo နဲ့ပေါင်းပြီးတော့ game ကိုကစားကွင်းအဖြစ်ဖန်တီးထားတာဖြစ်ပါတယ်။တကယ်ကိုမယုံနိုင်စရာအတွေ့အကြုံမျိုးဖြစ်အောင်ဖန်တီးရတာစစ်လို့ရှာဖို့လည်းကောင်းပါတယ်။ဒီကိုရောက်လာတာနဲ့ game တွေလုံးဝရောက်သွားတယ်လို့ဖြစ်ပါလိမ့်မယ်
။1985ခုနှစ်ထဲကဒီကနေ့အထိတမျိုးပြီးတမျိုးထွက်နေတဲ့ Nintendo ရဲ့ Super Mario game ပေါင်းက20ထက်မနည်းရှိပါတယ်။အဲ့ဒီ game တွေထဲမှာကစားရတဲ့အတိုင်းအပြင်မှာကစားနိုင်အောင်လှုပ်ထားတဲ့ Super Nintendo World ကို2023 February လတုန်းကမှဖွင့်ခဲ့တာပါ။ဖြောပြင်းမှုအစုံနဲ့ဖွင့်ပွဲလုပ်တဲ့နေတုန်းက Mario game တွေကိုဖန်တီးသူ game designer Shigeru Miyamoto ကိုရိုင်းလာပြီးတော့ကစားကွင်းကြီးကိုဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ Super Mario game တွေကိုကိုရိုင်းစိတ်ကြိုက်ပါဝင်ကစားနိုင်တယ်လို့ game တွေကလို့အမှတ်တွေစုနိုင်ရွှေပြားတွေစုနိုင်တာမို့ဒီကိုလာကြသူတွေအကြိုက်တွေ့နေပါတယ
် Yeah, when I was a kid my parents, my dad, my uncle they loved the old Mario stuff.
ကျွန်တော်ခနေဘွားတွေကကျွန်တော်အမေရောအဖေရောဦးလေးရောက Mario game တွေကိုတိတ်ကြိုက်ကြတာပါ FIFA Nintendo ဂိမ်းဆက်ရှိတော့အဲ့ဒါနဲ့ကျွန်တော်တို့တစ်ချိန်လုံးကစားကြပါတယ်ပြောရရင်ကျွန်တော်ကလေးအွယ်တွေကမာရီယိုနဲ့ရင်းနှီးနေတာဖြစ်ပါတယ်အခုဒီကိုရောက်နေတော့ကျွန်တော်ကလေးဘွားကိုပြန်ရောက်သွားသလိုဖြစ်နေပါတယ
် I like it it feels like a dream come true right
ရန်သဘောကျပါတယ်အိမ်မက်ထဲကအတိုင်းတကယ်ဖြစ်နေတယ်လို့ခံစားရပါတယ်ဗီဒီယိုဂိမ်းနဲ့ကိုရောက်နေတယ်လို့ဖြစ်နေတော့ထူးထူးခြားခြားအံ့ဩစရာဖြစ်နေပါတယ
်
အခုလိုကြီးကြီးငယ်ငယ်အရွယ်ဆုံးကစားနိုင်အောင်လုပ်ထားပေးတဲ့ Super Nintendo World ကစားကွင်းချီရောက်လာကြသူတွေစိတ်ပါလက်ပါကစားကြတာကိုမြင်ရတဲ့အတွက်ဖန်တီးသူတွေဘက်ကလည်းဝမ်းသာနေကြပါတယ
် There's nothing better than being inside the land and you'll see kids 5 years old grown men 50 years old
Super Nintendo World မှာ9နှစ်အရွယ်ကလေးကနေအသက်50အရွယ်လူကြီးထိစိတ်လို့ရှားပြီးတော့ပျော်နေကြတာကိုမြင်ရတာဘာနဲ့မှမလဲနိုင်ပါဘူးတို့တော့ကအရင်ဂိမ်းထဲမှာသာကစားဘူးတဲ့နေရာတွေစီကိုအခုကိုယ်တိုင်သွားရောက်ပြီးတော့ကစားနိုင်တဲ့အတွေ့အကြုံကိုရကြတဲ့အတွက်အံ့ဩမဆုံးဖြစ်နေကြတာပ
ါဒီကစားကွင်းကြီးဟာဂျပန်နိုင်ငံအိုဆာကာမှာရှိတဲ့ Super Nintendo World ကစားကွင်းကြီးနဲ့ဆင်တူလုပ်ထားတာပါ Mario game တွေထဲမှာမပါမဖြစ်တဲ့အဖြူအနီးစက်တွေနဲ့မှုန်းဝင်တွေကစားပြီးတော့ဇက်ကောင်တွေအားလုံးပါတဲ့ game တွေကိုကစားနေကြ game set ကနေတဆင့်ကစားရတာမျိုးမဟုတ်ဘဲကိုယ်တိုင်ပါဝင်ကစားနိုင်ကြတယ်လို့နည်းပညာကြောင့် game set ကောင်တွေနဲ့ကိုနဲ့အပြန်အလှန်တုံ့ပြန်မှုရှိနေအောင်လှုပ်ထားပေးတဲ့အပြင်ကိုနိုင်တဲ့အမှတ်တွေကိုလည်းအထူးလှုပ်ထားတဲ့လက်ပတ်ထဲမှစုထားပြီးတော့ app ကနေတဆင့်ကိုရဲ့အောင်မြင်မှုတွေကိုကြည့်နိုင်မှာဖြစ်ပါတယ
် From the moment you enter you're just I think it's you're totally immersed in this very kinetic environment
ကစားကွင်းကြီးထဲရောက်ပြီးဆိုတာနဲ့ဂိမ်းထဲကအတိုင်းမနာမနေလှုပ်ရှားနေတဲ့ဝင်းကျင်နဲ့ရောက်သွားတယ်လို့ဖြစ်သွားပါလိမ့်မယ်ကွန်ပျူတာနဲ့ဖန်တီးထားတဲ့ဂိမ်းဆက်ကောင်တွေဂိမ်းတဲကနေရာတွေအားလုံးကကိုယ်ပိုင်ဝင်ခြင်းမှာရှိနေတယ်လို့အပြန်အလှန်တုံ့ပြန်ကစားနိုင်ပါတယ်ဒီထဲမှာဗာစီကန်းချက်မှမရှိတဲ့အတွက်ကိုယ်စိတ်ကြိုက်ကြိုက်တဲ့နေရာမှာကြိုက်တယ်လို့ကစားလို့ရပါတယ်ဂိမ်းတွေကစားရင်တက်လာတဲ့ပါဝါတွေကိုလက်မှာပတ်ထားတဲ့ပါဝါလက်ပတ်ထဲမှာအမှတ်တွေစုထားလို့ရပါတယ်မာရီယိုကတ်လည်းစီးလို့ရပါတယ်အခုဆိုအခါ200လောက်စီးပြီးတော့ပါပြီတစ်ခါစီးတိုင်းအတွေ့အကြုံတွေရလို့အချင်းချင်းစီးလဲရိုးမသွားပါဘူး
နှစ်ပေါင်း40နီးပါးဂိမ်းလောကမှာထိတ်တန့်နေရယူထားတဲ့ Super Mario game တွေကိုဂိမ်းဆက်တွေရုပ်သံမြင်ဖန်သားပြင်တွေပေါ်ကနေမဟုတ်ဘဲအပြင်မှာကိုယ်တိုင်ပါဝင်ကစားနိုင်အောင်လို့ Hollywood မှာရှိတဲ့ Universal Studios က Super Nintendo World ကစားကွင်းကြီးကိုဖွင့်လှစ်ထားတာဖြစ်ပါတယ်။ Super Nintendo အပါအဝင်ကဘာကျော်ရုပ်ရှင်တွေကို Theme Park ကစားကွင်းကြီးတွေအဖြစ်အသွင်ပြောင်းထားတဲ့ Universal Studios ပရဝန်ကြီးတဲ့ကိုဝင်ကလက်မှတ်ကတရက်အတွက်$109နဲ့အထက်ပေးရမှာဖြစ်ပါတယ်။တကယ်လို့ Universal Studios ဖွင့်တဲ့မနက်9နာရီမတိုင်ခင် Super Nintendo World ကစားကွင်းတဲ့ကိုတနာရီပဲနေမယ်ဆိုရင်တော့$20နဲ့လက်မှတ်ဝယ်နိုင်ပါတယ်။ဂိမ်းဝါသနာရှင်တွေအတွက်ကတော့ကစားကွင်းကြီးထဲမှာကြည့်စရာကစားစရာတွေများလွန်းလာတဲ့အတွက်တနာရီတည်းနဲ့တော့အချိန်လောက်လိမ့်မယ်မထင်ပါဘူးရှင်။ကျွန်မဆုညာပါ။
Bye bye.
မာရီယိုတို့ညီကိုတွေနဲ့အတူစိန်ခေါ်မှုတွေကိုရင်းဆိုင်ကြော်လွားကစားနိုင်မဲ့ဂိမ်းကဘာစီကိုမဆုမျက်မွန်ကကဘာတလောက်ခီးသွားအစီအစဉ်ကနေတင်ဆက်ပေးထားတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်တွေမှာဒီနေ့အတွက်သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကဆက်လက်တင်ဆက်ပေးသွားပါမယ်ရှင
်ဟာမတ်ကဖန်ထားတဲ့တစ်စက္ကန့်တွေပြန်လှည့်ရင်မကြာခင်သဘောတူညီချက်ရနိုင်တယ်လို့ဟာမတ်ခေါင်းဆောင်ကပြောလိုက်ပါတယ်ဣသရေလပါလက်စတိုင်းထိုးစစ်စဖြစ်စေခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလ9ရက်ကဖမ်းထားတဲ့ဒီတစကန်ပြန်လွတ်ရေးကာတာနိုင်ငံကနေတဆင့်ဣသရေလအမေရိကန်တို့နဲ့ဆွေးနွေးနေတာကနေပြပရောက်ဟာမတ်ခေါင်းဆောင်အစ္စမေဟန်နီယက်ကအခုလိုပြောလိုက်တာပါဟာမတ်နဲ့သတင်းပတ်တွေချီကြားဆွေးနွေးခဲ့တာကနေအခုလိုဖြစ်လာနိုင်တာကိုကာတာရောက်နေတဲ့ဟာမတ်ခေါင်းဆောင်ဟန်နီယက်အပြင်နောက်ထပ်ဟာမတ်အဆင့်မြင့်အရာရှိအိုက်ဇက်ရစ်ကလည်းနိုင်ပိုင်းတွင်သဘောတူညီမှုရနိုင်တယ်လို့ဒီနေ့ပဲပြောခဲ့ပါတယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းအရက်သားတွေရှိတဲ့နေရာတွေကိုရုရှားကတိုးမြင့်တိုက်ခိုက်နေတဲ့အချိန်မှာပဲဂျာမန်ကာကွယ်ဝင်ကြီးဘိုရစ်ပစ်စတိုရီယပ်ဟာဒီနေ့ကီဗ်မြို့တော်ကိုရောက်ရှိသွားခဲ့ပါတယ်ဂျာမန်ကာကွယ်ဝင်ကြီးဟာအမေရိကန်ကာကွယ်ဝင်ကြီးလွိုက်အော်စတင်ယူကရိန်းသွားရောက်ပြီးနောက်တစ်နေ့မှာရောက်သွားတာလည်းဖြစ်ပါတယ်အေလွန်ပြီးခံမှန်းရခဲ့တဲ့ဆောင်းရသည့်အတွင်းယူကရိန်းကိုကူညီထောက်ပံ့ပေးသွားမယ်လို့နှစ်နိုင်ငံလုံးကကာကွယ်ဝင်ကြီးတွေကပြောခဲ့ပါတယ်ခင်ဗျာနော်ကိုရီးယားကျွန်းဆွယ်တဲ့တင်းမာနေချိန်မှာအမေရိကန်လင်းတင်စစ်သမောကြီးကာလ်ဝီလ်ဆန်တောင်ကိုရီးယားကိုရောက်သွားပါပြီ။မြောက်ကိုရီးယားထောက်လင်းချိုတူလွတ်တင်ရင်တောင်ကိုရီးယားဘက်ကတုံ့ပြန်မယ်လို့ပြောထားချိန်မှာဒီအမေရိကန်စစ်သမောကြီးပူဆန်မျိုးကိုဒီနေ့ပဲဆက်ရောက်သွားတာပါ။အခုလိုအမေရိကန်သမောကြီးရောက်လာတာကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဝေထိတ်မဲ့ဆိုင်လုပ်ငန်းစဉ်ချိုတေဟန်တာနိုင်ရေးတိုးမြင့်လှုပ်ဆောင်လိုက်တာလို့လည်းတောင်ကိုရီးယားရဲ့ဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။
အင်္ဂါညရဲ့သတင်းစီစဉ်တင်ကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရည်မှုကမက်ဆူမွန်ပါစပိုင်းဆိုင်အင်ဂျင်နီယာတွေကတော့ David Greenberg နဲ့ Helen Cordian တို့ဖြစ်ပါတယ်တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ bami@ VOA News Talk ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်နဲ့ဆက်သွင်းနိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအနေနဲ့မြန်မာပြည်သူပြည်သားအားလုံးစိတ်ရောကိုယ်ပါအေးချမ်းစွာအနားယူအိပ်စက်နိုင်ကြပါစေရှင်။ကျမခင်လေးပါ။
This program has come to you.